Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ခါနေ2018ခုနှစ်ဩဂုတ်လ14ရက်တနင်္လာညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအမေရိကန်ပြည်ထောင်စုရှားလော့ဘေးမြို့ကလူပြူလူမျိုးရေးဝါဒီတွေရဲ့စုဝေးပွဲမှာအကြမ်းဖက်ရုံးရင်းဆန်ကပ်ဖြစ်တဲ့အခြေအနေကအကြမ်းဖက်ဝါဒရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့ကန့်ညီတယ်လို့သမ္မတရဲ့အမျိုးသားလုံခြုံရေးအချံပေးကပြောပါတယ်အမေရိကန်တို့ရဲ့တပ်ဒုံးခွင်းဒုံးစနစ်ကိုရီးယားကျွန်းဆွယ်မှာချထားရတဲ့အတွက်တောင်ကိုရီးယားနဲ့အမေရိကန်ကြားဆောင်ရွက်နေတယ်လို့ထိတ်တန့်ဗိုလ်ချုပ်ကြီးကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရဲ့ကြောင်မီတွေတန်ရဲအပါအဝင်တခြားထုတ်ကုန်တွေတင်သွင်းတာတားမြစ်တဲ့အကြောင်းတရုတ်ကဒီကနေ့ကြေညာပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ရခိုင်မှာရှိတဲ့မေယူတောင်ထဲမှာအကြမ်းဖက်သမားတွေခိုအောင်နေတယ်လို့ယူဆတဲ့အတွက်အနေမြေရှင်းလင်းပေးဖို့အမျိုးသားလွှတ်တော်မှာရခိုင်မျိုးသားပါတီလွှတ်တော်ကိုယ်စားလှယ်ကဒီကနေ့တောင်းဆိုပါတယ်ဒီအပေါ်မှာပြည်ထောင်စုဝန်ကြီးဌာနကဘယ်လိုတုံ့ပြန်ပါလဲ
ရည်သေးတော်မျိုးနဲ့မောင်းတော်မျိုးနဲ့ဘူးရီတော်မျိုးနဲ့တို့နဲ့ဆက်ဆက်လက်ရှိတယ်မြူတောင်ကျော်တဝိုက်လူသူရောက်ပုံနေတဲ့တောင်များရှူများချိုင်ဝိုင်းများမှာလူမျိုးတောက်ဖွဲ့ဝင်များမှာစည်စက်မပြတ်ရှင်းလင်းနေရှိတဲ့ခါမှာ2019ခုနှစ
်ဒီကြောင်းနဲ့ပတ်သက်ပြီးမကြခင်အပြည့်အစုံနားဆင်ရပါမယ်။နောက်ကမ်ဘောဒီးယားအန်ကောဝက်ဖျားကြောင်းနဲ့မြန်မာနိုင်ငံကဒီပကံဒေသတို့ပူးပေါင်းပြီးတော့ခီးသွွားလုပ်ငန်းတွေတိုးမြင့်မဲ့အကြောင်းသတင်းနဲ့အတူကရင်အာဇာနီနဲ့စည်ရေးပြမလုပ်ဖို့တားပေမဲ့စည်ရေးပြပွဲကို KNU ဘက်ကကျင်းပခဲ့တဲ့အကြောင်းဒီမြန်မာ U22 ဘောလုံးအသင်းမှာတော့စင်ကာပူကိုမြန်မာကအနိုင်ရသွားတယ်ဆိုတဲ့သတင်းတွေကနားဆင်ရဖို့ရှိပါတယ်။အခုချင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင်
။ဗာဂျီးနီးယားပြည်နယ်ရှာလော့ဘီမြို့မှာဖြစ်တဲ့လူဗျူလူမျိုးရေးဝါဒရဲ့စုဝေးပွဲမှာအချမ်းဖက်ရုံးရင်းဆန်ကပ်ဖြစ်တဲ့အခြေအနေကအချမ်းဖက်ဝါဒရဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့ကန့်ညီတယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကပြောပါတယ်။တံပြန်ဆန္ဒပြတဲ့လူထဲကိုကားနဲ့မောင်းဝင်တိုက်တာဟာအမုံတရားနဲ့တည်ယူသံအစွဲတွေကြောင့်ဖြစ်လာတဲ့ရာဇဝတ်ကြောင်းလှုပ်ရဖြစ်တယ်လို့ HR McMaster က ABC ရုပ်သံသတင်းဌာနနဲ့မနေ့တနင်္ဂနွေနေ့တွေ့ဆုံမေးမြန်းခန်းမှာပြောပါတယ်။စနေနေ့ကကားနဲ့ဝင်တိုက်တဲ့ဖြစ်ရကြောင့်အသက်32နှစ်အရွယ်အမျိုးသမီးတဦးသေဆုံးရပါတယ်။တခြားလူ19ယောက်ဒဏ်ရာရခဲ့တယ်လို့ရုံးရင်ဆန်ကအခြေအနေကိုကောင်းကင်ကနေစောင့်ကြည့်လေ့လာတဲ့ဗာဂျီးနီးယားပြည်နယ်ရဲတပ်ဖွဲ့ဝင်2ဦးဟာလည်းရဟတ်ရင်ပြတ်ကျတာကြောင့်သေဆုံးသွားပါတယ်။တေဆုံးခဲ့ကြသူတွေအတွက်အောက်မေ့ပွဲဆူတောင်းပွဲတစ်ခုကိုလည်းမနေ့တနင်္ဂနွေနေ့မှာရှော့လော့ဘေးမြို့မှာပြုလုပ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတဝန်းကမြို့တွေမှာလည်းအကြမ်းဖက်မှုတွေကိုဆန့်ကျင်တဲ့အနေနဲ့လူတွေစုဝေးခဲ့ကြပြီးလျှာစုံဝါဒီအဖွဲ့တွေကိုသမ္မတဘက်ကအတိတ်တလင်းဝေဖန်ရှုတ်ချမှုမလုပ်ခဲ့တဲ့အပေါ်မှာဝေဖန်ကြပါတယ်။နယူးယောက်မြို့ကထရန့်တာဝါရှင်းမှာမကျေနပ်ချက်တွေကိုဖော်ထုတ်တဲ့အနေနဲ့လူတွေစုဝေးချစ်တက်ခဲ့ကြသလိုလော့စ်အိန်ဂျလိစ်မြို့မှာတော့လူပြူလူမျိုးရေးဝါဒီတွေကိုဆန့်ကျင်တဲ့အနေနဲ့ယာနဲ့ချီတဲ့လူတွေချစ်တက်ခဲ့ကြပါတယ်ရှင်။
ကိုရီးယားကျွမ်းဆင်မှာတပ်ဒုံးခွင်းဒုံးစနစ်အပြေအဝချထားနိုင်ရေးအတွက်လုံထုံးလုံနီးဆိုင်ရာကိစ္စရပ်တချို့ကိုအမေရိကန်နဲ့တောင်ကိုရီးယားတို့ဆောင်ရွက်နေတယ်လို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးကပြောဆိုလိုက်ပါတယ်။အမေရိကန်စီအူစီအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုဒန်ဖို့ကသတင်းတောက်တွေကိုအဲ့ဒီလိုပြောဆိုတာပါ။ဆိုမျိုးရောမှာဒီကနေ့တနင်္လာနေ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံတာမှာလဲတပ်ဒုံးခွင်းဒုံးစနစ်အပြေအဝချထားရေးအချိန်ကာလသတ်မှတ်ချက်နဲ့ပတ်သက်လို့တော့အသေးစိတ်ဆွေးနွေးခဲ့တာမရှိဘူးလို့လည်းဗိုလ်ချုပ်ကြီးဒန်ဖို့ကပြောပါတယ်။တနင်္ဂနွေနေ့နှောင်းမင်းကထုတ်ပြန်တဲ့ Wall Street Journal မှာဖော်ပြခဲ့တဲ့ American ကောက်ကွယ်ရေးဝန်ကြီး Jim Mattis နဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့ပူးတဲ့ရေးသားတဲ့အတွေ့အမြင်ဆောင်းပါးတစ်ပုဒ်မှာတော့ American သားဒုံးခွင်းဒုံးစနစ်ခြားထားရေးကိုဆက်လက်ဆောင်ရွက်နေတဲ့အတွက်လဲတောင်ကိုရီးယားအစိုးရအသစ်ကိုချီးကျူးရေးသားထားပါရခင်ဗျာ
ကုလသမဂ္ဂဘက်ကဒီလဆောပိုင်းမှာချမှတ်လိုက်တဲ့မြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေအရမြောက်ကိုရီးယားရဲ့ချောင်မီးသွေးတန်ရိုင်းနဲ့တခြားထုတ်ကုန်တွေတင်သွင်းမှုကိုတားမြစ်တဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့တနင်္လာနေ့မှာကြေညာပါတယ်မြောက်ကိုရီးယားရဲ့ပေတင်းတပ်ဒုံးကျည်ဆန်းသတ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကြားတခင်းနဲ့အတည်ပြုလိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုကိုအပြည့်အဝဆောင်ရွက်ဖို့တရုတ်ခေါင်းဆောင်တွေကကတိပြုထားတာဖြစ်ပါတယ်ဒဏ်ခတ်ပိတ်ဆို့မှုအရမြောက်ကိုရီးယားရဲ့ပို့ကုန်ဒေါ်လာတန်တထောင်ဘူးလောက်ကိုတားဆီးပိတ်ပင်နိုင်မှာဖြစ်ပါတယ်လာမယ့်စက်တင်ဘာလ5ရက်နေ့မှာကုန်သွယ်ရေးကန့်သတ်ချက်အပြည့်အဝစတင်အကျုံးဝင်မယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကပြောပါတယ်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်အစီအစဉ်တွေကိုလက်လွတ်ဖို့အတွက်ရေးပါဆုံးမဟာမိတ်ဖြစ်တဲ့တရုတ်အနေနဲ့သူ့ရဲ့အနေအထားကိုအသုံးပြုဆောင်ရွက်ဖို့အမေရိကန်သမ္မတနဲ့သူ့အစိုးရအဖွဲ့ဝင်တွေကတိုက်တွန်းချပါတယ်ကုလသမဂ္ဂဆုံးဖြတ်ချက်ကိုတရုတ်ဘက်ကလိုက်နာဆောင်ရွက်နေတယ်လို့တရုတ်ဘက်ကပြောဆိုလိုက်ပြီး အချင်းအနေကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့လိုအပ်တဲ့အကြောင်းနဲ့ထိန်းသိမ်းသိမ်းရှိကြဖို့ကိုလည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ထပ်မံတိုက်တွန်းပါတယ
်ဗင်နီဇွဲလာအရေးနဲ့ပတ်သက်လို့စီးရေးအရာကြောင်းဝင်ဆောင်ရွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချင်းကြောင့်ပြောဆိုခဲ့ပြီးတဲ့နောက်အခုခါမှာဒုသမ္မတမိုက်ဖန်ဆာကိုလံဘီယာသမ္မတဝမ်မန်ယူအယ်ဆန်တိုစ်ရဲ့ကန့်ကွက်ပြောဆိုမှုကိုတနင်္ဂနွေနေ့ကရင်ဆိုင်ခဲ့ရပါတယ်ကိုလံဘီယာနိုင်ငံကတာဟာနာမြို့မှာကျင်းပတဲ့ပူရန်သတင်းစာရှင်းလင်းပွဲအတွင်းစစ်အင်အားသုံးဆွဲမဲ့အရေးနဲ့ပတ်သက်လို့ဒုသမရဖန်စကပြောဆိုတာမျိုးမရှိသလိုအဲ့ဒီအကြောင်းနဲ့ပတ်သက်ပြီးပြောတာမျိုးလည်းမရှိပါဘူး Mr. Santos ကတော့ Venezuela အရေးနဲ့ပတ်သက်ပြီး American အနေနဲ့စစ်အင်အားအသုံးပြုမှာမျိုးကိုဘယ်လို Latin American နိုင်ငံတွေကမှလက်ခံမှာမဟုတ်သလိုဒီလိုမျိုးလည်းမစင်စသင့်ကြောင်းပြောပါတယ်ဒါမှမဟုတ် American အနေနဲ့ဒီ Venezuela အရေးငြင်းချမ်းချမ်းဖြစ်ရှင်းနိုင်ဖို့ဆန္ဒရှိကြောင်းဒုသမရဖန်စကကိုလံဘီယာသမရကိုပြောကြားခဲ့ပါတယ် Venezuela သမရမာဒူရိုအစိုးရပေါ်စီးပွားရေးအရာတန်တမာရေးအရာ PRP တန်ခတ်အရေးယူတာလိုမျိုးနီလန်ပေါင်းစုံအသုံးပြုနိုင်ကြောင်းလည်းထောက်ပြပြောဆိုပါရတယ်။ဒါအပြင် Venezuela နိုင်ငံအနေနဲ့အာဏာရှင်စနစ်ချေသွင်းတဲ့နိုင်ငံအဖြစ်ပြောင်းလဲသွားမှာမျိုးကို American အနေနဲ့လက်မခံနိုင်ကြောင်းလည်း Pence ကပြောပါရတယ်။Venezuela နိုင်ငံအနေနဲ့ဒီမတည်မငြိမ်ဖြစ်မှုဟာဒေတာတစ်ခုလုံးအပေါ်အနေရရှိပြီး Venezuela ပြည်သူတွေကိုကူညီနိုင်မှုအတွက်ဒေတာရင်းထောက်ခံမှုကိုစူးစိဖို့နဲ့ဒေတာအခြေအနေကိုလေ့လာဖို့သမ္မတ Trump ကသူ့ကိုဆေးလွှတ်ခဲ့တာဖြစ်တယ်လို့ဒုသမ္မတ Pence ကပြောပါရခင်ဗျာ
ဒီဝေဒီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဝေးမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဘာကင်နာဖာဆိုနိုင်ငံမြို့တော်ဝါဂါဒူဂူကစားတောက်ဆိုင်တစ်ခုမှာမိနစ်တနင်္ဂနွေနေ့ကတနတ်သမားတွေဝင်ရောက်ပစ်ခတ်တာကြောင့်အနည်းဆုံး18ဦးသေဆုံးပြီးတော့10ဦးဒဏ်ရာရပါတယ်။သေဆုံးသူအများစုကအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ပြည်ချိုင်းဝန်ကြီးကပြောပါတယ်။တိုက်ခိုက်ခံရချိန်မှာတချို့ထွက်ပြေးလွတ်မြောက်ခဲ့ပေမဲ့လို့လည်းတချို့ကတော့အဆောက်အုံနဲ့မှပိတ်မိနေကြတာဖြစ်ပါတယ်။ဘာကင်နာဖာဆိုလုံချိုရဲ့တပ်ဖွဲ့တွေကတနတ်သမားတွေကိုအပိသက်ရှင်းလင်းခဲ့ရပါတယ်။မြို့တော်ဝါဂါဒူဂူကအဇစ်အစ္စတန်ဘူဆိုတဲ့တူရကီစားတောက်ဆိုင်တွင်ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဂျီဟတ်တိုက်ခိုက်ရေးသမားတွေလို့တန်တရားရှိထားသူ2ဦးကတော့လုံချိုရဲ့တပ်ဖွဲ့တွေနဲ့အပြန်အလှန်ပြစ်ခတ်မှုအတွင်းသေဆုံးသွားပါတယ်။ဝင်ရောက်စီးနင်းတိုက်ခိုက်ခဲ့သူအရေအတွက်ကိုလည်းအတိအကျမသိရသေးပါဘူး။တိုက်ခိုက်သူတွေကပြစ်ခတ်ချိန်မှာတချို့လူတွေကဒီထွက်ပြေးလွတ်မြောက်ခဲ့ကြပါတယ်။အကြမ်းဖက်တိုက်ခိုက်မှုရဲ့လက်သက်တရားခံကိုတော့မသိရသေးပါဘူး။ကုန်းတွင်းပေအာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဘာကင်နာဖာဆိုရဲ့ဝင်းလံခေါင်တည်တဲ့မြောက်ပိုင်းနယ်စပ်ကအကျန်းဖက်သမားတွေကိုနှစ်ပေါင်းများစွာချေမှုန်းနေရတဲ့မာလီနိုင်ငံနဲ့ဆက်ဆက်နေတာဖြစ်ပါတယ
်။ဗင်နီဇွဲလားနိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်အနေရဖြစ်လာနိုင်ခြင်းအလွန်များတဲ့အကြောင်း CIA ထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူးမိုက်ပွန်ပေယိုကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗင်နီဇွဲလားနိုင်ငံကို CIA ရကြောင်းဝင်ဆောင်ရွက်နိုင်ခြင်းရှိတဲ့အကြောင်းပြောဆိုနေချိန်မှာပဲ Mr. Pompeo က Fox News Sunday ရုပ်သံအစီအစဉ်မှာအခုလိုပြောကြားလိုက်တာပါ။ဗင်နီဇွဲလားပြည်သူတွေအတွက်မျှော်လင့်ချက်ပေးဖို့နဲ့ဒီမိုကရေစီပြန်လည်ရှင်သန်နိုင်ရေးအတွက်အခြေအနေကောင်းတစ်ခုဖန်တီးပေးဖို့သူ့အနေနဲ့ကြိုးစားနေတယ်လို့သမ္မတထရမ့်ကပြောပါတယ်။မာဒူရိုအစိုးရဟာလက်ဖြောင့်တပ်သားတွေကိုအဆောက်အဦအမြင့်တွေပေါ်မှာထားပြီးကြောင်းမဲ့ဖွဲ့ကောင်းတဲ့ဖိနှိပ်မှုတွေပြုလုပ်နေကြောင်းထောက်လှမ်းရေးအချက်အလက်တွေအရသိရပြီးအမေရိကန်ရဲ့မူဝါဒကတော့လက်တွဲပေါ်လက်တည့်အမေရိကန်နိုင်ငံတွေနဲ့ပူးပေါင်းပြီးတော့ဒီမိုကရေစီပြန်လည်ရရှိရေးအတွက်ကြိုးပမ်းဖို့ဖြစ်တယ်လို့မစ္စတာပွန်ပေယိုကပြောပါရခင်ဗျာ
။ဆီးရီးယားနိုင်ငံတွေကသဘုံတို့ထိန်းချုပ်ရာအစ်တလီပြည်နယ်တွင်ရှားပွေကဲဆယ်ရဲ့အဖွဲ့ White Helmet ခမောက်ဖြူအဖွဲ့ဝင်5ဦးတပ်ဖြတ်ခံရမှုကိုအမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချပါတယ်။အစ်တလီမြို့အနောက်ဘက်ဆာမင်မြို့ကသူတို့စခန်းတစ်ခုကိုဘယ်သူတွေမှမသိတဲ့တနတ်သမားတွေကဝင်ရောက်စီးနှင်မှုအတွင်းအဖွဲ့ဝင်5ဦးပြစ်ခတ်ခံရတာဖြစ်တယ်လို့ White Helmet အဖွဲ့ကပြောပါတယ်။ဘသူလက်ချက်ဆိုတာကိုလည်းမသိရသေးပါဘူး။အစ်တလီပြည်နယ်ကိုထိန်းချုပ်ထားတဲ့ Syria သဘုံအဖွဲ့ Hayat Tahia El Sham ကတော့အခုတိုက်ခိုက်မှုကိုအကြီးတန်းလာတဲ့ရာဇဝတ်မှုလို့သုံးလုံးပြောဆိုလိုက်ပြီးလူသားသမားတွေကိုရှာဖွေရှင်းလင်းဖို့နဲ့ White Helmet အဖွဲ့ကိုအကာအကွယ်ပေးဖို့ဂရုပြုပြောဆိုပါတယ်။ဒီအဖွဲ့ကဆီးရီးယားရပ်ဖက်ကာကွယ်ရေးလုပ်သားတွေဖြစ်ပြီးတဘုံနေထိန်းချုပ်ထားတဲ့ဒေသကဘုံတံကြောင့်ပြိုကျတဲ့အဆောက်အုံတွေတဲ့ကရပ်သားတွေကိုကဲထုတ်ပေးနေကြတာဖြစ်ပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအတွင်းသေဆုံးခဲ့ရသူတွေလည်းရှိပါတယ်။အဖွဲ့ကတော့2016ခုနှစ်အတွင်းနိုဘယ်ငြိမ်းချမ်းရေးဆုရထားခံခဲ့ရပြီးတဲ့နောက်ကမ္ဘာတစ်လွှာလူသိများလာခဲ့တာဖြစ်ပါတယ်
အိန္ဒိယနိုင်ငံမြောက်ပိုင်းနေပေါ်နိုင်ငံတောင်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမိုးတဲထန်စွာရွာသွန်းလာကြောင်းရေကြီးရေလျှံမှုတွေမြေပြိုကျမှုတွေဖြစ်ပြီးလူပေါင်း160တဲ့မှနေသေဆုံးခဲ့ပြီးတန်းနဲ့ချီအိုးအိမ်မဲ့ဖြစ်ခဲ့ပါတယ်။နေပေါ်နိုင်ငံကရေကြီးမှုကြောင်းအင်ဂျီပေါင်း 3,400 ကျော်နစ်မြုပ်သွားခဲ့ပြီးလူပေါင်း 5,000 လောက်ဘေးလွရာစီကိုရွှေ့ပြောင်းခဲ့ကြသလိုလူပေါင်း 50,000 လောက်လည်းသေဆုံးခဲ့ပါတယ်။လူပေါင်း 3,000 လောက်ပျောက်ဆုံးနေစေဖြစ်တာကြောင်းသေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲအိန္ဒိယနိုင်ငံဟီမချာဖရာဒေ့ရှ်ပြည်နယ်ဥလာကျေးရွာမှာလည်းမနေ့တနင်္ဂနွေနေ့ကမိုးသက်ထန်စွာရွာသွန်းမှုကြောင့်မြေပြိုကျမှုဖြစ်ခဲ့ရာကနေဘတ်ကား20နီးမြုပ်သွားပြီးလူပေါင်း46ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေရဲ့အလောင်းတွေကိုစစ်သားနဲ့စေတနာဝန်ထမ်းတွေကရှင်းလင်းနေကြတာကိုထုတ်ခဲ့တာဖြစ်ပါတယ်။သေဆုံးသူအရေအတွက်ထပ်ပြီးတော့တိုးလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဟီမဝန္ဒတောင်ကြီးမန္ဒီဒေတာတဝိုက်ကဒါဇင်နဲ့ချီတဲ့အိမ်တွေလည်းမိုးရေတဲ့မြို့ပါသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ
။ဆီးရီးယားနိုင်ငံတွင်အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့အတွက်တိုက်ခိုက်နေတဲ့ဆိုဗီယက်နယ်ပွားစစ်သွေးကြောင်နှုတ်ဦးဆောင်တဲ့လျှို့ဝှက်ဂျန်စီမှုတစ်ခုကိုဖော်ထုတ်နိုင်ခဲ့တယ်လို့ရုရှားထောက်လှမ်းရေးအဖွဲ့ကပြောတာကိုကိုကာပီ AP သတင်းတရက်ကဖော်ပြပါတယ်။တိုက်ခိုက်မှုတွေလုပ်ဖို့ဂျန်စီနေတယ်လို့တန်တရားရှိထားတဲ့လူလေးဦးကိုဖမ်းဆီးထားတယ်ဆိုပြီးရုရှားပြည်ထောင်စုလုံခြုံရေးဌာန FSB ကဒီကနေ့တနင်္လာနေ့မှာကြေညာချက်ထုတ်ပြောဆိုတာပါဒီလူတွေတဲကနှစ်ဦးတို့ကတော့မြို့တော်မော်စကိုရဲ့ပို့ဆောင်ဆက်သွယ်ရေးစနစ်နဲ့ဈေးဆိုင်တစ်ခုတို့ကိုအသေးခံဖောက်ခွဲမဲ့သူတွေဖြစ်တယ်လို့လည်းရုရှားပြည်ထောင်စုလုံခြုံရေးဌာနကပြောပါတယ်ဖောက်ခွဲရေးပစ္စည်းတွေလုတဲ့မော်စကိုမြို့ပြင်ကတပ်ခွဲကန်တစ်ခုကိုလည်းရှာဖွေတွေ့ရှိထားတဲ့အကြောင်းပြောပါတယ်တိုက်ခိုက်မှုတွေလုပ်ဖို့အတွက် IS စစ်သွေးကြတဲ့ဘက်ကတိုက်ခိုက်ပေးနေတယ်။အရင်ဆိုဗီယက်ပြည်ထောင်စုဟောင်းစာတီဘွားအကြီးတန်းစစ်သွေးကြနှစ်ဦးကညွှန်ကြားခဲ့တာလို့လည်းရုရှားထောက်လှမ်းရေးအဖွဲ့ကပြောဆိုထားပါတယ်ရှင
်။နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုအောင်အောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေတင်းနာညာချန်ထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာလည်းတပြိုင်တည်းနားဆင်နိုင်ကြပါရှင်။ထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အခုအယူအဆရခိုင်ဘက်ကသတင်းကိုနားဆင်ရအောင်ပါ။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့အကြမ်းဖက်သမားတွေခိုးလုံနေတယ်လို့ယူဆရတဲ့မေယူတောင်တန်းဘော်ကိုနယ်မြေရှင်းလင်းရေးတွေတိုးမြှင့်လှုပ်ဆောင်သွားမယ်လို့ပြည်ထရေးဝန်ကြီးဌာနဒုဝန်ကြီးကပြောဆိုလိုက်ပါတယ်။ဒေသတွင်းမှာအခြေအနေတွေဟာတည်ငြိမ်မှုမရှိသေးပေမဲ့ဖွံ့ဖြိုးရေးကိုဇက်တိုက်လှုပ်သွားမယ်လို့လည်းပြည်နယ်အစိုးရကပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်မတ်မေခသတင်းပေးပို့ထားပါတယ်ရှင်။
အကြမ်းဖက်သမားတွေခိုးအောင်နေတယ်လို့ယူဆရတဲ့ရခိုင်ပြည်နယ်မှာရှိတဲ့မေယူတောင်တန်းပေါ်မှာနယ်မြေရှင်းလင်းပေးဖို့ဒီကနေ့အမျိုးသားလွှတ်တော်မှာရခိုင်မျိုးသားပါတီဘက်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ကတင်ပြတောက်ဆိုခဲ့ပါတယ်။ဒီပေါ်ပြည်ထရေးဝန်ကြီးဌာနကဒုတိယဝန်ကြီးဗိုလ်ချုပ်အောင်ဆိုးကခုလိုပြောဆိုလိုက်တာဖြစ်ပါတယ်
။ရသေးတော်မျိုးနဲ့မောင်းတော်မျိုးနဲ့ဘူးကြီးတော်မျိုးနဲ့တို့နဲ့ဆက်ဆက်လက်ရှိတဲ့မေယူတောင်ကျော်တဝိုက်လူသူရောက်ပေါက်နေတဲ့တောင်များရှိုးများချိုင်ဝဲများမှာလူမျိုးတပ်ဖွဲ့ဝင်များမှာစည်းစမ်းမပြတ်ရှင်းလင်းရရှိတဲ့အခါမှာ2019ခုနှစ်ဇွန်လ20ရက်နေ့မှာတစ်ချိန်ဇူလိုင်လ30ရက်နေ့မှာတစ်ချိန်အကြမ်းဖက်တောင်ကျမ်းသူများရဲ့နေရာများကိုဖော်ထုတ်နိုင်ခဲ့ပြီးလူနေရာတဲများလက်နက်နဲ့ရမ်းပြော်များရိတ်ခါများနဲ့သုံးဆောင်ပစ္စည်းများကိုတင်းစီရမိခဲ့တဲ့ပြင်ကျမ်းဖက်သမား3ဦးကိုလည်းအသေးဖမ်းဆီးရမိခဲ့ပါတယ်ဆက်လက်စုံစမ်းဆောင်ရွက်လည်ရှိပါကြောင်းနဲ့နေကြားဆောင်ရဲတပ်ဖွဲ့နှင့်နေမီကန်ရဲတပ်ဖွဲ့တို့ဟာတပ်မတော်နဲ့ပူးပေါင်းပြီးမြို့တောင်ကျော်၌နေမီရှင်းလင်းရေးလုပ်ငန်းများကိုလည်းတိုးမြှင့်ဆောင်ရွက်လည်ရှိပါကြောင်းပြန်လည်ရှင်းလင်းကြေညာပါတယ
်နေမီရှင်းလင်းရေးနဲ့ပတ်သက်ပြီးလှုပ်ဆောင်မဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူးတပ်မတော်ဘက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတွေတိုးမြှင့်ချထားပါတယ်အခုလိုတပ်တွေတိုးမြှင့်ချထားတာဟာဒေသခံပြည်သူတွေရဲ့လုံခြုံမှုအတွက်စိုးရိမ်တာကြောင့်ဖြစ်တယ်လို့ပြည်နယ်အစိုးရဘက်ကပြောဆိုထားပါတယ်ရသေးတောင်မြို့နယ်အတွင်းကျေးရွာအုပ်စု17ရွာမှာလည်းညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ဩဂုတ်4ရက်နေ့ကအောင်နန်းကျေးရွာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြန်လည်ရန်ပြုခဲ့တာတွေကြောင့်အဲ့ဒီနေရာနဲ့အနီးတစ်ဝိုက်မှာပုံမှန်144ထုတ်ပြန်ခဲ့တာပါမောင်တော်ဒေသအတွက်ထုတ်ပြန်ထားတဲ့ညမထွက်ရအမိန့်ကလည်းခုထိမရုတ်သိမ်းသေးပါဘူးပြည်နယ်အစိုးရဘက်ကတော့ရခိုင်ဒေသတွင်လုံခြုံမှုရှိအောင်တပ်မတော်နဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်။ဒါအပြင်ဒေသတွင်းတည်ငြိမ်မှုမရှိသေးပေမဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုတော့ဇက်တိုက်လှုပ်ဆောင်ပေးသွားမယ်လို့ပြောဆိုခဲ့ပြီးပြည်내ဘက်ကလှုပ်ဆောင်မယ့်ဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်လို့ပြည်내အစိုးရအတွင်းရေးမှူးဦးတင်မောင်စွေကအခုလိုပြောပါတယ်
။ဟိုတည်ငြိမ်ရေးချက်မှုရှိလာတာနဲ့အများကျွန်တော်ကဒီဖွံ့ဖြိုးရေးတွေကိုကျွန်တော်ကလုပ်မယ်။အခုလောကျေဒီဟောင်းတော်ဒေသမှာရှိတဲ့ငွေဆက်ဒေသမှာရှိတိုင်းရင်းသားတွေသောတာဘူးအရှင်ဒီဘုရားဒီဆရာသာအဓိကရကျွန်တော်ထောက်ပံ့ပေးနေတယ်။အ တော့ဒီဟာတော့မင်းလုပ်နိုင်ဖို့အတွက်ကျွန်တော်တို့ကဒီနေရာတို့ဆက်ကြည့်လိုက်ကောင်းမှုပြီးမယ်။အခုသွားပြီးဒီစောင့်ကြည့်နေတယ်အတိုက်ထုတ်နိုင်ဖို့အတွက်ဆက်ကြည့်တယ်ထောက်ပံ့ပေးမယ်။ဒီနောက်မှာကျွန်တော်တို့ဒီစာဆရာနာဆုံးဖြတ်ချက်ဒီဘာတွေမှာ50နေပြီးပြီ။အဲဒီမှာကျတဲ့ဒီတိုင်းရင်းသားပြီးဖြစ်တဲ့မဲ့ဆရာဒီကျွန်တော်ဒီသင်တန်းလေးဟိုကရှင်းလင်းပွဲလေးအဲဒီဘီယိုတန်လေးတွေကျွန်တော်တို့ကစောင့်ကြည့်တော့မှာဖြစ်ပါတယ်။
လက်ရှိလုံခြုံရေးတိုးမြင့်ဆောင်ရွက်နေတာမှာပြီးခဲ့တဲ့ဩဂုတ်လ12ရက်နဲ့13ရက်တွေမှာမတင်ကားပွဲရာတွေ့ရှိရတဲ့ဆိုတဲ့သူတွေကိုဖမ်းဆီးရမိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ထားပါတယ်ဒီလူတွေကိုစစ်ဆေးရမှာတော့မောင်တော်အကြမ်းဖက်မှုဖြစ်ပွားပြီးနောက်ပိုင်းနေအိမ်တွေကိုမိရှို့တာမှာပါဝင်ပတ်သက်ခဲ့သူတွေဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ထားပါတယ်မောင်တော်အကြမ်းဖက်မှုနောက်ပိုင်းမှာအပြစ်မဲ့အရက်သားတွေလှုပ်ကြံခံရတာတွေဖမ်းဆီးခံရတာတွေပျောက်ဆုံးနေတာတွေဟာခုချိန်ထိမရက်သေးပါဘူးပြီးခဲ့တဲ့ရက်ပိုင်းကလည်းကျန်းမာရေးဝန်ထမ်းတအုပ်ပျောက်ဆုံးလျက်ရှိပါတယ်ထုတ်ပြန်ထားတဲ့စာရင်းတွေအရဒီနှစ်ဇွန်လကုန်အထိလှုပ်ကြံတက်ပြက်ခံရတဲ့ဥယျာဉ်ဟာအယောက်40နီးပါးရှိနေပြီးအယောက်30နီးပါးကတော့ဖမ်းဆီးခံရလို့ပျောက်ဆုံးလျက်ရှိပါတယ်ရခိုင်ပြည်နယ်ကိုတွားရောက်လည်လာခဲ့တဲ့ကုလအထူးတန်တမန်မစ်စယန်ဟီလီကတော့ဒေတာရင်းလုံချုံကြီးတိုးမြင့်လိုက်တာနဲ့ပတ်သက်ပြီးဒါဟာစိုးရိမ်ပွဲရအခြေအနေတစ်ခုဖြစ်နေတယ်လို့ထုတ်ပြန်ပြောဆိုထားပါတယ်ရှင်
။မတ်မေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကမ္ဘောဒီးယားမြန်မာခရီးသွားလာရေးပူးပေါင်းဆောင်ရွက်ဖို့ရှိတဲ့သတင်းကိုတင်ပြပေးကြပါမယ်။နှစ်စဉ်ခရီးသွားဧည့်သည်တန်းနဲ့ချီလာရောက်လည်ပတ်တဲ့ကမ္ဘောဒီးယားနိုင်ငံအန်ကောဝက်ဖျားကြောင်းနဲ့မြန်မာနိုင်ငံကရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေရှိရာပုဂံဒေသတို့ပူးပေါင်းပြီးတော့ခရီးသွားလာရေးလုပ်ငန်းတိုးမြှင့်လှုပ်ဆောင်သွားဖို့မြန်မာနိုင်ငံခရီးသွားလုပ်ငန်းဝန်ကြီးဌာနကကြိုးပမ်းနေတာနဲ့အမျှမြန်မာနိုင်ငံခရီးသွားလုပ်ငန်းတိုးတက်လာဖို့အခွင့်အလမ်းတွေရှိနေတယ်လို့ခရီးသွားလုပ်ငန်းတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။ပုဂံအန်ကောဝက်ပူးတွဲခရီးသွားလုပ်ငန်းကြောင့်အလားအလာအဆိုးအကောင်ဘာတွေများရှိနိုင်ပါမလဲဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးပြောပြပေးပါရှင
်မြမခရီးသွားလုပ်ငန်းဟာတိုင်းပြည်ပွင့်လင်းလာပြီးနောက်ပိုင်းမှာအရင်ထက်တိုးတက်လာတဲ့အခြေအနေတွေအများကြီးရှိတယ်ဆိုပေမဲ့လည်းအိန္ဒိယနိုင်ငံတွေနဲ့နှိုင်းယှဉ်တော့အနောက်ကျနေသေးပါပြည်တွင်းပြည်ပခရီးသွားတွေအလားများတဲ့ပုဂံလိုဒေသမျိုးမှာနှစ်စဉ်ခရီးသွားသိန်းကနန်းပဲရှိတဲ့အချိန်ဒေသတွင်းကမ္ဘောဒီးယားနိုင်ငံကအန်ကောဝက်ဖျားကြောင်းရှိရာ CM Rip ဒေသကိုလာရောက်တဲ့ခီးသွားဧည့်သည်ကတော့နှစ်စဉ်နှစ်တန်းခန့်ရှိပါတယ်။ဒီလိုခီးသွားတန်းနဲ့ချီနှစ်စဉ်လာရောက်နေတဲ့အန်ကောဝက်နဲ့ပုဂံဒေသနှစ်ခုပေါင်းပြီးတော့ပူတဲ့ခီးစဉ်တွေစီစဉ်နိုင်အောင်မြမဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကဥဆောင်ကြိုးပမ်းနေပြီးတော့တဟမြမခီးသွားလုပ်ငန်းတိုးတက်လာစေမယ့်အပြောင်းအလဲတစ်ခုဖြစ်လာစေလိမ့်မယ်လို့မြမနိုင်ငံခီးသွားလုပ်ငန်းအဖွဲ့ချုပ်ဒူအကထကိုဖြိုးဝေရစာကပြောပါတယ
်။ဒီလိုမျိုးအန်ကောဝက်နဲ့ပုဂံနဲ့ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံရဲ့ရှောင်းယဉ်ကျေးမှုနဲ့ပတ်သက်တဲ့ခီးသွား attraction နေရာနှစ်ခုကိုဆိတ်ဆက်ပေးခြင်းအပြင်ဒီမြန်မာနိုင်ငံရဲ့ခီးသွားလုပ်ငန်းတွေပြုသဘောဆောင်တဲ့အကြောင်းလဲတွေပဲဖြစ်ပေါ်လာမှာပါ။နံပါတ်၁ခီးသွားဧည့်သည်အရေးအတွက်ပို့ပြီးတော့မြန်မာနိုင်ငံအတွက်ပို့မြင့်လာပါမယ်။သူတို့ဖြစ်ရတော့ပကံကိုတိုက်ရိုက်လာပြီးတော့ဆင့်တဲ့တွေနံပါတ်၄လေတောင်းလိုင်းလာ frequency ပို့ပြီးမြင့်လာမယ်ခီးသွားဧည့်သည်အရေးအတွက်ပို့မြင့်လာမယ်။အဲ့ဒါဆိုလို့ရှိရင်လက်ရှိ MP ဖြစ်နေတဲ့ပကံမှာရှိနေတဲ့ဟိုတယ်ခန်းတွေပြည့်ဖို့အတွက်ကိုခွင့်လန်းကောင်းတစ်ခုပါပဲ။အဲ့နဲ့တစ်ဆက်တည်းမှာဒီအိုက်ဒေတာတွေမှာရှိရဲဟိုဆက်ဆက်နေတဲ့ခီးသွားလုပ်ငန်းတွေဆက်ဆက်နေရဲဟလာ transportation နဲ့ပတ်သက်တဲ့ကားလုပ်ငန်းတွေစားတောက်ဆိုင်တွေအလုပ်ကံခွင်လန်းတွေပေါ်ပေါက်လာမယ်အကုန်လုံးအတွက်ကြိုးရှိပြီးမဲ့လုပ်ငန်းဖြစ်ပါတယ
်ခီးသွားလုပ်ငန်းတိုးတက်မှုနဲ့အတူတိုင်းပြည်ဝင်ငွေတိုးတက်လာနိုင်တဲ့တစ်ချိန်တည်းမှာပဲဒီခီးသွားလုပ်ငန်းကြောင့်ပဲရေရှည်မှာသဘာဝပတ်ဝန်းကျင်နဲ့လူမှုတိုင်းဝိုင်းပေါ်မှာရိုက်ခတ်မှုတွေရှိနိုင်တယ်ဆိုတဲ့ထောက်ပြပြောဆိုမှုတွေကလည်းအများအပြားရှိနေတာပါဒါပေမဲ့ကိုဖြိုးဝီယာစာကတော့အခုစီစဉ်ကနေအစိုးထက်အကောက်ပုံများနိုင်တယ်လို့သုံးသပ်ပါတယ်။တဘာဝပတ်ဝန်းကျင်အပေါ်မှာထိခိုက်မှုနည်းပြီးတော့ရေရှည်ခန်းနဲ့ခီးသွွားလုပ်ငန်းဖြစ်အောင်မြမဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကကြိုးပမ်းဆောင်ရွက်နေတာမို့အကျိုးရလည်းပို့ပြီးတော့များဖို့သာရှိပါတယ်လို့သူကပြောပါတယ်
။ခီးသွွားလုပ်ငန်းကအကောင့်နေကြီးပဲပြီးတဲ့စိုးကျိုးမရှိဘူးလားဆိုအဲ့လိုလည်းမဟုတ်ပါဘူး။ impact ဆိုတော့ခီးသွွားလုပ်ငန်းကြောင့်မလို့ impact ကအမျိုးမျိုးရှိပါတယ်။တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုလို့ဟလာရေရှည်မှုကိုထိခိုက်တာတို့အမျိုးတွေရှိပါတယ်ဒါပေမဲ့အခုကျွန်တော်တို့ဒီလုပ်ငန်းကိုလုပ်ကင်နေတဲ့အခါမှာအဲ့လိုမျိုးဆိုးကျိုးဒီမှာလာပြီးတော့တက်နိုင်တဲ့နည်းအောင်လို့ဒီဟိုတယ်နဲ့ခီးတွားလာရေးလုပ်ငန်းဝန်ကြီးဌာနအနေနဲ့ဒါတွေလက်ဆက်သွင်းပြီးစဉ်းစားပြီးတော့မှဒီလုပ်ငန်းကိုစီမံခန့်ခွဲမှုပြုလုပ်မှာဖြစ်ပါတယ်သူတို့ဖြစ်ရတော့လေးမြန်နေဆင်းတဲ့အတွက်ဟလာကာဗွန်ဖုတ်ပရင့်တွေပုံများလာမယ်ဆိုတာမျိုးကဒါမလွဲမရှောင်တာပါဘူးဒါပေမဲ့ဒီပုဂံဖျားတွေကိုထိခိုက်လောက်အောင်တော့ဘာပေါင်းကြည့်ဒီကမှုမဖြစ်စေနိုင်တော့ပါဘူး။နောက်တစ်ခါအတန်းဆူညာမှုဆိုတာလည်းနောက်ပိုင်းဟိုလာရှေးတော့ဟို Fokker 27လေးမြန်နေရဲ့ဆူညာမှုမျိုးတော့မရှိတော့ပါဘူး။အခုနောက်ပိုင်းလေးမြန်နေကလေးမြန်နေရဲ့အတန်းဆူညာမှုကလည်းပိုပြီးငြိမ်းလာပါတယ်။နောက်တစ်ခါလေးမြန်ရှင်းတဲ့ကြောင့်မလို့တုံခါမှုရှိရဆိုတာမျိုးလည်း ်ငင်းလင်းလှုပ်လောက်အောင်ဒီဖျားတွေပြိုကျလောက်အောင်ဒီတုံ့ခါမှုလည်းမရှိနိုင်ပါဘူး
။ပကံနဲ့အန်ကောဝက်ပူးတွဲခီးစဉ်တွေအကောင့်ထဲပေါ်နိုင်ဖို့နှစ်နိုင်ငံသက်ဆိုင်ရာခီးသွွားလုပ်ငန်းတာဝန်ရှိသူတွေအကြားမှာတွေ့ဆုံဆွေးနွေးနေကြပြီးတော့ရှင်းနှစ်အတွင်းမှာဒီအစီအစဉ်အကောင့်ထဲပေါ်လာဖို့ခံမှန်းရပါတယ်။ပြည်တွင်းပြည်ပခီးသွွားတွေပိုးပြီးတော့တိုးလာနေတဲ့အခြေအနေမှာပကံလိုဒေသမျိုးမှာတော့ခီးသွွားဝန်ဆောင်မှုတွေတွန်းမြစ်ပေးနိုင်ဖို့အသင့်အနေထားမှာရှိနေပြီးသားပါလို့လည်းကိုဖြိုးဝေရစာကပြောပါတယ်။ခီးသွွားလုပ်ငန်းလုပ်ကင်သူတို့ချို့နဲ့ဝါရဲ့အလန်းညုံတို့ချို့ကတော့မြန်မာနိုင်ငံမှာဒီခီးသွွားလုပ်ငန်းကဏ္ဍတိုးတက်လာဖို့အတွက်အလားအလာကောင်းတွေအများအပြားရှိတယ်လို့ဆိုပေမဲ့လည်းတကယ်တမ်းတိုးတက်လာဖို့မှာတော့ထိရောက်တဲ့မူဝါဒတွေချမှတ်အကောင့်ထဲပေါ်တာအပါအဝင်ပြုပြင်ပြောင်းလဲမှုတွေအများကြီးလှုပ်ဆောင်ရအောင်မယ်လို့အကြံပြုပြောဆိုနေကြပါတယ်ရှင်
။ကမ္ဘောဒီးယားမြန်မာခီးသွွားလုပ်ငန်းပူးပေါင်းဆောင်ရွက်ကြမယ်တရင်မခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အရှိတောင်အာရှအကစားပြိုင်ပွဲမှာမြန်မာဘောလုံးအသင်းကစင်ကာပူအသင်းကိုအနိုင်ရသွားတဲ့တရင်ကိုမတင်ပြခြင်းခဲ့မှာမြဝတီဘက်ကကရင်အာဇာနီနဲ့ကျင်းပတဲ့အခြေအနေကိုပြောပြပေးခြင်းပါတယ်။ကရင်ပြည်နယ်မြဝတီမြို့နယ်တွေက KNU ထိန်းချုပ်ရအတွင်းကွင်းကလေးကျေးရွာမှာကျင်းပတဲ့ကရင်အာဇာနီနဲ့မှာစီရေးပြတာတွေမလုပ်ဖို့အတွက်မြမတက်မတော်ဘက်ကလက်နက်အင်အားပြည့်စုံနဲ့လာရောက်ပြီးတားမြစ်ခဲ့ပါတယ်။ဒါပေမဲ့လို့ KNU ဘက်ကတော့စီရေးပြပွဲကိုဖြစ်မြောက်အောင်ကျင်းပခဲ့ပါတယ်။ဒီတရင်အပြည့်စုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။နှစ်စဉ်နှစ်တိုင်းကရင်အမျိုးသားခေါင်းဆောင်ကြီးတွေကြာဆုံးခဲ့ရတဲ့ဩဂုတ်လ12ရက်နေ့မှာကရင်အာဇာနီနေ့ကို KNU ကရင်အမျိုးသားအစည်းအရုံးကခရိုင်မြို့နယ်အသီးသီးမှာကျင်းပလေ့ရှိတာပါ။ဒီနှစ်မှာလည်းကရင်အာဇာနီနေ့ကိုဒေသအသီးသီးမှာကျင်းပခဲ့ပေမဲ့မြဝတီခရိုင်အတွင်းမှာလုပ်တဲ့စီရေးပြအခမ်းအနားကိုတော့မလုတ်စီခြင်းတဲ့သဘောနဲ့စစ်တပ်ဘက်ကတိုက်အင်အားတွေနဲ့လာရောက်ခဲ့တယ်ဆိုပြီး KNU တပ်မ6စစ်ကြောင်းမှူးဗိုလ်မှူးလမင်းကပြောပါတယ်
။တက္ကသိုလ်ရှိမှုတော့ဒီလိုကဒီလိုရေနဲ့ပေါ်တင်နေပါဒီလိုပဲလူဟောပြောပွဲလုပ်ပြီးနေဆိုအဲဒီလိုသူတို့လာလို့ဆိုသူတို့စတင်ပို့တယ်အဲ့ဒါသူလာရစတင်ပို့တယ်ကျွန်တော်တို့ကတော့ KNU ဥပထလက်ပါတယ်ဆိုတော့ဒါအလို့စစ်ကြောရတယ်လေ။အဲ့ဒါလှုပ်တော့လှုပ်ရဒီလိုလူစုပြီးတော့ဟောပြောပွဲလေးလေးပဲလှုပ်စီနေအဲ့ဒါစီရေးအဲ့နေနေတော့ဒါအဘဒါဒါဘောမတူရစဘောမျိုးပေါ့ဗျာအဲ့ဒါဒါကိစ္စတော့မရှိအောင်သူတို့လာတာချစ်ချင်းနဲ့ပဲလာတယ်ဒါလည်းမရှိလာဘူးအဲ့ဒါလာတာတခုကတော့ဒီစေစေဟိုတမအဝတ်စုံနဲ့ဒီကနေစနေကိုရောက်လည်းနေစရာမျိုးတော့စုံပါလို့ဒါတခုသူကြမှုတော့ဒါပဲရှိတယ်ဗျာ
ဒါဟာနှစ်စဉ်လုပ်နေတဲ့အခမ်းအနားဖြစ်ပြီးကြာဆုံးခဲ့ရတဲ့ကရင်ခေါင်းဆောင်တွေကိုအလေးပြုပြီးသူတို့ရဲ့ကိုကျိုးဆွတ်မှုတွေကိုဂုဏ်ပြုခဲ့ကြတာဖြစ်တာကြောင့်မဖြစ်မနေလုပ်ရတဲ့နေ့ဖြစ်တယ်လို့လည်းဘုံမူလမင်းကဆိုပါတယ
်ဒီနေ့တိုင်းနေ့စဉ်နေ့တိုင်းကျင်းပတဲ့လုပ်ငန်းကျွန်တော်တို့ခေါင်းဆောင်တွေရှားပါတယ်နော်ကျွန်တော်တို့တာမူတာဘောတွေနော်ကျွန်တော်အရက်စားတွေနဲ့ကလုပ်ရမှာပေါ့ဒါဒီနေ့တစ်ခါပဲမလုပ်ရဆက်သေးသွားတဲ့ဟိုတင်လူမျိုးတွေ့တယ်ရှုံးတာပေါ့ဟုတ်ရတော့မှာပဲလောက်လည်းဒီသဆင်းနေတော့ပိုင်းမှာကျွန်တော်တို့မက်စနယ်လည်းလောက်တယ်နော်အပြည့်ကွေးကလေးလောက်တယ်နော်ပေါ်ဒီအပြည့်ကွေးကလေးလည်းလောက်တယ်အဲ့ဒါဘာမှသူတို့မပြောဘူးဒီနေ့ပဲ
1950ခုနှစ်ဩဂုတ်လ12ရက်နေ့မှာကရင်ခေါင်းဆောင်ကြီးစောပါဦးကြီးနဲ့တကွသူ့ရဲ့တပ်ဖို့တပ်မှုတွေပါဝင်တဲ့အဖွဲ့ဟာနဘူးမြို့နယ်ထိုကော်ကိုကျေးရွာအနီးမှာစာဆုံးခဲ့ရတာပါဒီအတွက်ကရင်အမျိုးသားအစည်းအရုံးကနှစ်စဉ်ဒီနေ့ရောက်တိုင်းမှာကရင်အာဇာနီနေ့ကိုကျင်းပခဲ့ကြတာဖြစ်ပါတယ်ရင်တုံးကတော့တောတွေတောင်တွေထဲမှာပဲကျင်းပခဲ့ကြပြီမဲ့2012ခုနှစ်အပြစ်ခတ်ရဲစရေးလက်မှတ်ရေးထိုးပြီးတဲ့နောက်မှာတော့မြို့ပေါ်နဲ့နီးတဲ့ KNU ထိန်းချုပ်ရနေရာတွေမှာလည်းကျင်းပခဲ့ကြတာဖြစ်တယ်လို့လည်း KNU ဘက်ကတော့ပြောဆိုခဲ့ပါတယ်ရှင်
။မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာ U22 ဘောလုံးအသင်းကပွဲဥတွေမှာစင်ကာပူကိုအနိုင်ရသွားတဲ့သတင်းကိုတဆက်တည်းတင်ပြပေးကြပါမယ်။29ချိန်မြောက်အရှိတောင်အာရှအကစားပြိုင်ပွဲဘောလုံးပွဲမှာတော့မြန်မာ U22 ဘောလုံးအသင်းကပွဲဥတွေမှာစင်ကာပူကိုအနိုင်ရသွားပါတယ်။မြန်မာအသင်းနီးပြကတော့ဒီပွဲမှာနိုင်လိုက်တဲ့အတွက်မြန်မာအသင်းဟာကြံပွဲစဉ်တွေအတွက်ယုံကြည်မှုပိုရသွားစေခဲ့တယ်လို့ပြောလိုက်ပါတယ်။မြန်မာအသင်းရဲ့အခုနှစ်စီးကိန်းပြိုင်ပွဲအခြေအနေအလားအလာတွေနဲ့ပတ်သက်လို့ကိုရရန်နိုင်ကစူးစီးတင်ပြထားတာနားဆင်ပါရှင်။
မလေးရှားနိုင်ငံမှာကျင်းပတဲ့29ချိန်မြောက်အရှိတောင်အာရှအကစားပြိုင်ပွဲဘောလုံးပွဲကိုတော့ဒီကနေ့မှစတင်လိုက်ပါပြီ။ပူဇော်ဟုအဖွင့်ပွဲအနေနဲ့မြန်မာ U22အသင်းကစင်ကာပူနဲ့ကစားခဲ့ရပြီးတော့မြန်မာအသင်းက2ဂိုးမရှိနဲ့အနိုင်ရသွားပါတယ်။မြန်မာအသင်းအတွက်2ဂိုးစလုံးကိုတော့တိုက်စစ်မှုအောင်သူက45မိနစ်နဲ့61မိနစ်တွေမှာသွင်းခဲ့တာဖြစ်ပါတယ်။မြန်မာအသင်းဒီနေ့ကစားသွားပုံနဲ့ပတ်သက်ပြီးတော့အကစားဆောင်ပါရှင်ကိုဇော်မြို့တန်ကတော့အခုလိုသုံးသပ်ပါတယ်
။မြန်မာအသင်းကစားဖို့ကတော့ပထမပိုင်းနဲ့ဒုတိယပိုင်းနဲ့ခွဲပြောရမှာပေါ့ဗျာ။ပထမပိုင်းကတော့ဘူးလည်းနေပြရပထမပိုင်းကစားဖို့တော့နည်းနည်းလေးသိပ်မကြိုက်ဘူးသိပ်မကြိုက်တော့ဘာလို့လဲဆိုတော့နည်းနည်းလောနေတဲ့သဘောလေးရှိတယ်ဒုတိယပိုင်းကတော့ကိုယ်ကလည်းနိုင်နေပြီဆိုတော့နည်းနည်းလေး ဟိုကစားကွက်ပိုကောင်းတော့ပါပဲ
ညီမသည်နီးပြဂတ်စီစီကလည်းဒီပွဲနိုင်သွားတဲ့အတွက်ကျန်တဲ့ပွဲတွေအနိုင်ရဖို့ယုံကြည်မှုပိုရသွားစေတယ်လို့ပွဲပြီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ဒီဘွဲကိုမလေးရှားနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားအများပြားလဲလာရောက်အားပေးခဲ့ကြပြီးတော့အိမ်ရှင်မလေးရှားနဲ့ပွဲဟာအရေးပါတဲ့ပွဲဖြစ်မယ်လို့ရှုမြင်နေကြပါတယ်မြန်မာသင်းဟာအုပ်စုအေမှာအိမ်ရှင်မလေးရှားစင်ကာပူလာအိုဘရူနိုင်းတို့နဲ့တုပ်စုတဲ့ကြတာဖြစ်ပါတယ်မြန်မာသင်းရဲ့အုပ်စုအနေထားနဲ့အချိုးဘလူပွဲရောက်မရောက်ဆိုတဲ့အပေါ်မှာကိုဇော်မျိုးတန်းကဘယ်လိုခံမှန်းပါသလဲ
အချိုးဘလူပွဲတက်ဖို့ကတော့ဒီစင်ကာပူနိုင်လိုက်တဲ့အတွက်ကြောင့်တေးကြတလောက်ရှိသွားတယ်လို့ဆိုရမှာမဟုတ်ဘူး။ဘာကြောင့်လဲပွဲပင်တရားအရဆိုရင်လည်းမြန်မာကဘလူနိုင်းတို့လာလို့လည်းတက်ကြံပြီးတော့နောက်ဆုံးပွဲတင်ကြမှာကျွန်တော်တို့ကဥစ္စာနဲ့ကြံမှာ။မလေးရှားနဲ့ကြံမှာ။ဆိုတော့လာအိုနဲ့ဘလူနိုင်းကိုနိုင်လိုက်ပြီဆိုရှင်ကိုယ်ကိုမှတ်လက်ထက်မှာပတ်မနေနေရပါလိမ့်။ပတ်မနေနေရပါလို့ဟောကမလေးရှားနဲ့တွေ့တဲ့ပွဲတင်မှာဟိုဘလူရလက်ပဲထွက်ပြီးဖြစ်ပြီပေါ့ဗျာ။မြန်မာကတော့ဂျိုဘလူပွဲကိုဟိုအေးဆေးတက်ပါမယ်အနေထားပေါ့။နောက်တစ်ခုကပွဲပင်စရာရလို့ရှိရင်စင်ကာပူနဲ့မလေးရှားကပြီးတော့ပွဲတင်မှာကြံရမှာပေါ့နော်။ပွဲမှာကြားလိုက်တော့မလေးရှားနဲ့စင်ကာပူအဲ့ပွဲစဉ်မှာနည်းနည်းလေးဟိုရှုံးလို့မဖြစ်ဘူးပေါ့ဗျာရှုံးလို့ဖြစ်ရင်သူတို့နှစ်ပင်ပတ်စာလေးပါပေါ့အသေးစားဖိုင်တော့ပြန်မပူကြိုက်တာပေါ့ဆိုတော့ဒီစင်ကာပူဒီပွဲမှာနိုင်လိုက်တဲ့အတွက်ကြောင့်ဟိုမြန်မာအနေနဲ့ကဒီနှစ်ဖြီးကိမ်းမှာတော့ဘယ်လိုပဲဆိုတော့တေချာပေါက်အကျိုးဘူးလိုပဲတက်သွားပြီလို့ပဲကျွန်တော်တော့ရေးရုံးဝင်ဟောပင်းထိုးလိုက်ချင်ပါ
2015ခုနှစ်စင်ကာပူမှာကျင်းပတဲ့28ကြိမ်မြောက်အရှေ့တောင်အာရှအကစားပြိုင်ပွဲမှာတော့မြန်မာအသင်းဟာနောက်ဆုံးဘောလူပွဲအထိတက်ခဲ့ပြီးတော့အဲ့ဒီမှာထိုင်းအသင်းကိုရှုံးပြီးဒုတိယငွေတစိုက်ရခဲ့ပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမြန်မာဘောလုံးထိုးတက်မှုအနေထားပေါ်မှာတော့အာကစားကလောင်ရှင်ဦးမြတ်သက်ကအခုလိုသုံးသပ်ပါတယ
်။ထိုးတက်မှုကတော့ကျွန်တော်ကတော့ဟိုပါပေါ့ဗျာဒီ U17 ဒီ U17 ဆိုတော့လေးနိုင်ပွဲတွေများတယ်။အလား U16 18 22 23တောက်လျှောက်တာဥက္ကဋ္ဌကြီးတို့လည်းလုံတာဆိုခြေသွန်းကတော့ငင်းငင်းငင်းနဲ့တက်လဲတက်တယ်ဗျတက်လဲတက်ပါတယ်တကယ်လဲဟိုကျွန်တော်တို့ဟိုဂျာမနီယာကြီးကလည်းတကယ်ကောဘာကြီးယာကြီးဆိုတော့သို့တော်လဲတခုဟိုကကျွန်တော်တို့စိုးရင်ရတာကျွန်တော်တို့ကတက်တယ်လို့သူတို့ကလည်းလိုက်တက်လာတာလေထိုင်းလို့မလေးလို့ကလည်းသူတို့ကလည်းဟိုနိုင်ငံကြီးယာကြီးခေါ်မယ်တရားစနစ်ကြီးချစ်မယ်နဲ့လောက်လာတာဆိုတော့ကျွန်တော်တို့လည်းတက်တယ်လည်းတက်တယ်
မြန်မာသင်းဟာအရှေ့တောင်အာရှအကစားပြိုင်ပွဲမှာရွှေစိတ်ပူးတွဲတစ်ကြိမ်ပါဝင်စုစုပေါင်းရွှေစိတ်၅ကြိမ်ရခဲ့တာဖြစ်ပါတယ်။ဒါပေမဲ့နောက်ဆုံးအကြိမ်ရွှေစိတ်ရခဲ့တာကတော့1983ခုနှစ်ကဖြစ်ပါတယ်။ဆိုတော့မြန်မာသင်းအနေနဲ့ဒီတစ်ကြိမ်မှာရောဘိုးဆွဲပြီးတော့ရွှေစိတ်ရနိုင်မလား
။ရွှေစိတ်ရနိုင်တဲ့အနေအထားမြင်ပြီးသားဆိုအဓိကတော့ထိုင်းနဲ့ဗီယက်နမ်ပေါ့ဗျာ။ထိုင်းနဲ့ဗီယက်နမ်ကဟိုဘလူတွေပွဲထွက်လာအောင်လဲဆိုတာမသိသေးဘူးလေ။ဆိုတော့ဒီအင်ဒိုနီးရှားလောက်နဲ့အချိုဘလူဝဲမှာတွေ့မယ်ဆိုရင်တော့လေမြန်မာအချိုဘလူဝဲအဆင့်မှာအင်ဒိုနီးရှားလောက်ကိုတော့နိုင်နိုင်ပါတယ်အဓိကတော့ကျွန်တော်တို့ကအချိုဘလူဝဲအဆင့်မှာထိုင်းနဲ့ဗီယက်နမ်ကိုကြော်ဖြတ်ဖို့ကဟိုပိုပြီးအဓိကကြရလို့ပြောရမှာပေါ့နော်ဘလူဝဲရောက်သွားပြီဆိုလို့ရှိရင်တော့ဒါပမာအတွက်ကရွှေစိတ်ဆိုတာဟိုဖြစ်လာနိုင်တဲ့အနေအထားမှာရှိပါတယ်ဆိုတော့လည်းပဲထိုင်းတို့အတင်းတို့နဲ့ဘလူဝဲမှာတွေ့ရမယ်ဆိုရင်တော့လေဟိုတော်တော်ကိုအားကိုကြားကုတ်ကြားခဲ့ကြတာမှပဲဟိုမြန်မာအနေနဲ့ရွှေစိတ်ရနိုင်တဲ့အနေအထားမျိုးလို့သုံးသပ်ရမှာပ
ေါ့အောက်သားဆောင်းပါရှင်ကုစုံမျိုးတန်ပြောတော်တာဖြစ်ပါတယ်အခုနှစ်စီးကိန်းဘောလုံးပွဲရဲ့တပတ်အုပ်စုပြီးမှာတော့လက်ရှိချန်ပီယံထိုင်းဗီယက်နမ်အင်ဒိုနီးရှားဖိလစ်ပိုင်ကမ်ဘောဒီးယားနဲ့တီမောတို့ပါဝင်တာဖြစ်ပါတယ်ခင်ဗျာ
ဒါကတော့29ကြိမ်မြောက်အရှေ့တောင်အာရှအကစားပြိုင်ပွဲဘောလုံးပွဲမှာမြန်မာ U22 ဘောလုံးအသင်းကပွဲဥရက်မှာစင်ကာပူကိုအနိုင်ရသွားတဲ့သတင်းကိုကိုရန်နိုင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒုတိယပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ဟာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့စီးစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းကို burmese@voanews.com ကိုဆက်သွယ်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဩဂုတ်လ14ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9239နဲ့လိုင်းဒိုမီတာ51 kHz 5885လိုင်းလက်မီတာ190 kHz 1509တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ခဏတွေကိုဇက်တိုင်နားဆင်ရမှာပါစီဝါရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာတို့နဲ့အတူသူယုံကြည်ရအစီအစဉ်မှာတော့
ဟိုအထူးသဖြင့်အဲ့ဒီလက်ကလူငယ်တွေနဲ့အများနဲ့ထိတွေ့ပြီးတော့မှသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေနောက်သူတို့ပတ်ဝန်းကျင်ဘာတွေကောင်းမှုလုပ်နေလဲဆိုတဲ့ဟာတွေကိုအများနဲ့ကိုကမေးမြန်းနေရတဲ့အတွက်လူငယ်တွေနဲ့
လူငယ်သတင်းသမားမတ်ထက်ထက်ခိုင်ရဲ့ယုံကြည်ရနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးတော့စီဝါရေးခန္ဓာကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအစိုးရအပြောင်းလဲနဲ့အတူစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလည်းတပြိုင်တည်းဖြစ်ပေါ်လာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပေမဲ့လက်တွေမှာတော့အဲ့ဒီမျှော်လင့်ချက်တွေအကောင့်ထဲပေါ်မလာနိုင်တဲ့သေးတာကိုတွေ့ရပါတယ်။တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ဖို့အတွက်ဘာတွေလှုပ်ဆောင်ဖို့လိုအပ်နေသလဲဆိုတာကိုတော့မင်္ဂလာမြန်မာအဖွဲ့ကအုပ်ချုပ်မှုဒါရိုက်တာဒေါက်တာဖုံးဝင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်တင်ပြထားတာနားဆင်ပါရှင်။
မနက်ငယ်မှာအနယ်ဒီအစိုးရတဲ့တက်လာရင်နိုင်ငံသားကရင်းနှီးမြှုပ်နှံသူတွေအလုံးအင်းနဲ့ရောက်လာပြီးမကြခင်မှာစီးပွားရေးဟာတဟုန်တိုးတိုးတက်လာလိမ့်မယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်တွေလူအတော်များများအကြားမှာရှိထားခဲ့ကြတာပါ။ဒါပေမဲ့လက်တွေ့မှာတော့မှန်းကျင်တဲ့နှမ်းတွေမကိုက်ဖဲနိုင်ငံသားကရင်းနှီးမြှုပ်နှံသူတွေထင်သလောက်ရောက်မလာသလိုတိုင်းပြည်စီးပွားရေးဟာလည်းထူးခြားတိုးတက်မှုမရှိပဲမူလအခြေအနေနဲ့တိတ်မကွာပဲရပ်တန့်နေပါတယ်။ဒေါက်တာဖုံးဝင်းဟာမင်္ဂလာမြန်မာအဖွဲ့ရဲ့အုပ်ချုပ်မှုဒါရိုက်တာဖြစ်ပါတယ်။သူကနိုင်ငံသားကယင်းနှိမ့်ညွန့်တူတွေကိုမျက်လုံးပေးနိုင်တဲ့ကောင်းမွန်တဲ့ဥပဒေတွေအခိုင်အမာမရှိသေးတာအပြင်အခြေခံအဆောက်အအုံပိုင်းမှာလည်းအားနည်းချက်တွေရှိနေတဲ့အတွက်နိုင်ငံသားကယင်းနှိမ့်ညွန့်မှုတွေဝင်ရောက်လာမှုအားနည်းနေတာလို့ယူဆပါတယ
်။အဓိကတော့ဒီတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေငွေကြေးယင်းနှိမ့်ညွန့်မှုတွေလိုတာပေါ့နော်။အဲငွေကြေးယင်းနှိမ့်ညွန့်မှုလုံးမဲ့ဆိုလို့ရှိရင်အခုလက်ရှိဆိုရတော့ဘာလို့အားပေးလဲဆိုနိုင်ငံသားကနေပြီးတော့ကုမ္ပဏီတွေကနေလာပြီးတော့ပြည်တွင်းမှာမြုပ်နှံဖို့အတွက်အားပေးတာပေါ့ဒါပေမဲ့ဒီလိုအားပေးတဲ့နေရာမှာနိုင်ငံသားကယင်းနှိမ့်မြုပ်နှံပဲသူတွေကဘာလို့ပြောနေလဲဆိုတော့တိချက်ကလက်စစ်ဆွမ်းအားမရှိဘူးနှိချက်ကလမ်းမဆက်တွေခက်ခဲတယ်အဲသုံးချက်ကတော့တချို့ရဲ့လုံထုံးလုံကြီးတွေကခက်ခဲတယ်ဆိုပြီးတော့သူကပြောနေတာပေါ့ဆိုတော့အဲ့အရာတွေကိုကျွန်တော်တို့ဒီအစိုးရအနေနဲ့ကဖြည့်ဆည်းပေးဖို့လိုတာပေါ့
ဒါပေမဲ့ပြည်သိနိုင်ငံအခြေဆိုင် OECD လို့ခေါ်တဲ့စီဝါရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနှစ်စဉ်သတ်မှတ်တဲ့ငွေကြေးဆိုင်ရာအဆင့် Country Risk Classification မှာမြန်မာနိုင်ငံဟာမူလကအဆင့်9မှာရှိခဲ့ရာကအခုအဆင့်6ကိုတက်လန်းနိုင်ခဲ့တာကြောင့်နိုင်ငံတကာငွေကြေးအဖွဲ့စီးတွေထံကနေအတုံးတုံးသက်သာစွာနဲ့ငွေချေးပြီးတန်းပြည့်ရဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာသုံးစွဲလို့ရနိုင်တယ်လို့ဆိုပါတယ
်ဆိုအဲ့လိုဖြည့်ဆည်းတဲ့နေရာမှာနှစ်နည်းကြည့်တာပေါ့တနည်းကတော့အစိုးရရဲ့ကိုယ်ပိုင်ဘတ်ဂျက်ဆိုလိုတာတော့အစိုးရလက်ထဲမှာရှိတဲ့ငွေကိုသုံးပြီးတော့ဒီလုပ်ငန်းတွေကိုလုပ်ပေးမလားနောက်တစ်ခုကတော့ဒီနိုင်ငံသားကနေပြီးတော့အပီပီဆိုင်ရာကူညီတဲ့ဒီ soft loan ခေါ်တဲ့တက်တာတဲ့ချင်းငွေတွေကိုသုံးပြီးတော့လုပ်ပေးမလားဆိုပြီးတော့စဉ်းစားမှာပေါ့ဆိုလိုတာကတော့အခြေခံလိုအပ်ချက်ကိုကျွန်တော်တို့ကမဖြည့်ဆည်းပေးနိုင်မဲနဲ့နိုင်ငံသားကရင်းနှီးမြှုပ်နှံတဲ့လူတွေကတော့မလာဘူးပေါ့ဆိုတော့အခုဒီအခြေခံလိုအပ်ချက်တဲမှာလူတွေအများစုပြောနေတာတော့ခုနကကျွန်တော်တို့ပြောတဲ့၃ချက်ကိုပြောကြတယ်ဒါပေမဲ့တကယ်အဲ့၃ချက်အပြင်အရေးကြီးတဲ့နောက်ထပ်တစ်ချက်ကတော့လုပ်ငန်းသေးသေးလေးတွေလက်တွေ့စပြီးဖြစ်နေဖို့လည်းလိုတယ်ဆိုတော့သေးသေးလေးတွေဖြစ်နေတာကိုကြည့်ပြီးတော့မှဒီရင်းနှီးမြှုပ်နှံတဲ့လူတွေကအကြီးတွေလာပြီးတော့ပြုံနှံတာပေါ့လေဆိုတော့အဲ့ဒီအပြင်အသေးသေးလေးတွေဘာလို့စဖို့လိုလဲဆိုတော့ဒီသေးသေးလေးတွေလောက်တာနေပြီးတော့ဒီကြွန့်ကျင်တဲ့ဝန်ထမ်းတွေလည်းထွက်လာတယ်ဈေးကွက်ရဲ့အခြေအနေကိုလည်းတည်သွားတာပေါ့ဆိုတော့ကျွန်တော်တို့ကဒီအခြေခံအဆောက်အဦတွေလည်းအစိုးရအနေနဲ့ဖြည့်ဆည်းပေးဖို့လိုတယ်အစိုးရအနေနဲ့လည်းလုပ်ငန်းတိတိလေးတွေကိုစပြီးတော့လုပ်ပြပေးဖို့လိုတယ်ပေါ့လေ
အဲ့ဒီလိုစီးပွားရေးလုပ်ငန်းအသေးတွေကိုအစိုးရဘဏ္ဍာငွေတွေကစိုက်ထုတ်ပြီးလှုပ်ဆောင်ရင်တစ်ဖက်မှာဘေးအတွက်ဆိုးကျိုးတွေရှိနိုင်တာကိုလည်းသူကထောက်ပြပါတယ
်။ဆိုလိုလုပ်တဲ့နေရာမှာခုနပြောသလိုတိုင်းပြည်ရဲ့လက်ရှိဘဏ္ဍာငွေကိုသုံးပြီးလုပ်မယ်ဆိုလို့ရှိရင်တော့တိုင်းပြည်ရဲ့ဘဏ္ဍာငွေကကုန်သွားပြီးတော့သူကငွေကြေးဖောင်းပွားမှုတွေဖြစ်လာတာပေါ့။အဲ့ဒီအချိန်မှာကုန်စည်နှုန်းတွေမတည်မငြိမ်ဖြစ်လာပြီးတော့ကုန်စည်နှုန်းတွေတက်လာမယ်။တက်လာလို့ရှိရင်နိုင်ငံသားတွေရဲ့စားဝတ်နေရေးကျက်တဲ့မယ်။ကျက်တဲ့လို့ရှိရင်နိုင်ငံရဲ့အခြေအနေမတိမငြိမ်ဖြစ်မှာပေါ့ဆိုတော့ဒီဟာကိုကာကွယ်ဖို့အတွက်ကတော့ကျွန်တော်တို့ကအပြည်ပြည်ဆိုင်ရာဒီအစိုးရအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေမှာရှိတဲ့ငွေကြေးတွေကိုကျွန်တော်တို့ကတတ်တာနဲ့နှုံထားနဲ့ရရှိဖို့လိုရပေါ့လေဆိုတော့ဒါကျွန်တော်တို့လွန်ခဲ့တဲ့3-4နှစ်ကပဲမြန်မာနိုင်ငံအနေနဲ့ဒါစပြီးတော့နိုင်ငံတကာငွေကြေးတွေကိုပြန်လည်ဖြည့်ယူခွင့်ရခဲ့တယ်ဒီအရေးခင်းပေါ့လေ1988ကနေပြီးတော့လုံးခဲ့တဲ့3-4နှစ်အထိကနိုင်ငံတကာငွေကြေးတွေကျွန်တော်တို့ကဖြည့်ခွင့်မရှိဘူး။ဘာဖြစ်လို့လဲဆို1988ခုနှစ်အရေးခင်းကြောင့်လည်းပါတယ်။ကျွန်တော်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေရဲ့စည်းကမ်းတွေကိုမလိုက်နိုင်ခဲ့တဲ့အတွက်ကြောင့်လည်းပါတာပေါ့လေ
။နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေထံကငွေမချီးပဲအိန္ဒိယနိုင်ငံတွေကချီးတဲ့အခါကိုယ့်ဘက်ကနှင်နာမှုတွေအများကြီးရှိတယ်လို့ဆိုပါတယ
်။ဆိုအရင်တုန်းကတော့နိုင်ငံတကာကျွန်တော်တို့ငွေချီးခွင့်မရခင်တုန်းကတော့အိန္ဒိယချင်းနိုင်ငံတွေကပဲညှိပြီးတော့ကျွန်တော်ကယူရတာပေါ့လေ။အဲ့လိုယူရတဲ့ခါကျတော့အိန္ဒိယချင်းနိုင်ငံယူရတဲ့ဟာမှာမကောင်းတာတော့အိန္ဒိယချင်းဖြစ်တဲ့အတွက်ဒီအိန္ဒိယချင်းကကိုယ့်ကိုနိုင်ငံရေးအရာရောစီးပွားရေးအရာရောလူမှုရေးအရာရောဝင်ရောက်ပြီးတော့ထွန်းမိုးတဲ့အန္တရာယ်တွေရှိတာပေါ့ဆိုနောက်တစ်ခုကလည်းနိုင်ငံညှိပြီးယူရတယ်ဆိုတဲ့ခါမှာအတိုးနှုံးတွေပါလိညားတာလေကျွန်တော်တို့ကြုံခဲ့ရပူတာတွေရှိတာပေါ့အခုကတော့ဒီနိုင်ငံတကာသတ်မှတ်ချက်တွေအတိုင်းယူမယ်ဆိုလို့ရှိရင်တက်ပါတဲ့အတိုးနှုံးရဆိုလိုတာကကျွန်တော်တို့၃ညရာဂိုင်းလုံးလည်းဖြစ်နိုင်တယ်တသမာ၅လည်းဖြစ်နိုင်တယ်တိရာဂိုင်းလုံးလည်းဖြစ်နိုင်တယ်အဲ့လိုမျိုးသားကျွန်တော်တို့ကနေပြီးတော့သက်တာတဲ့ချင်းငွေတွေကိုရမယ်ဆိုရင်အဲ့သက်တာတဲ့ချင်းငွေတွေနဲ့ခုနပြောတဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုမဲ့စီမံကိန်းတိတိလေးတွေကိုလုပ်မယ်ဆိုလိုတာအကြောင်းတိတိလေးတွေကျွန်တော်တည်ထောင်မယ်အဲဒီကျမရေးဆောင်ရှောက်မှုနဲ့ပတ်သက်တဲ့စီယုံတိတိလေးတွေကိုကျွန်တော်တို့တည်ထောင်မယ်ဒီပြစ်စစ်တို့စမှုစုံတွေတည်ထောင်တဲ့အခါမှာလိုအပ်တဲ့ဒီတန်ရှင်းရေးတို့ဆွန့်ပြစ်ရေးတွေကိုတန့်နေဟာတို့ဒီလိုလုပ်ငန်းတွေကိုလုပ်ပေးမယ်ဆိုလို့ရှိရင်အစဉ်သင့်ဖြစ်လာပြီးတော့နိုင်ငံသားကယင်းနှိမ့်မြတ်မှုတွေဝင်လာမှာဆိုအဲ့လိုဝင်လာဖို့ဝင်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်စီးပွားရေးကထောင်သက်သွားမှာပေါ့
လက်ရှိအခြေအနေမှာတော့အတိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့အတွက်အစိုးရဘက်ကဥဆောင်မှုအားနည်းနေသလိုပုဂ္ဂလိကကုမ္ပဏီတွေဘက်ကလည်းတက်တက်ကြွကြွဝင်ရောက်လှုပ်ဆောင်တာမျိုးမတွေ့ရဘူးလို့ဒေါက်တာဖုံးဝင်းကထောက်ပြပါတယ
်အခုအခြေအနေကတော့ဘသူမှစားမလုပ်ဘူးအစိုးရကလည်းစားမလုပ်ဘူးအစိုးရစားမလုပ်တဲ့အတွက်နိုင်ငံတကာမှရှိတဲ့ယင်းနှိမ့်တဲ့သူတွေကလည်းလိုက်မလုပ်ကြဘူးပေါ့အဲ့ဒါကြောင့်မို့ကျွန်တော်တို့ကစီးပွားရေးနှိမ့်ကွေးလာတယ်လို့ညင်တယ်ဗျဆိုဒီဟာကိုကျွန်တော်တို့ကဖောက်ခွဲဖို့အတွက်နီလန်းတစ်ခုအနေနဲ့ဟိုအသုံးပြုပြီးလုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံအတွက်စီးပွားရေးဖွံ့ဖြိုးမှုအတွက်တော့ဒါစိတ်ကိုဟိုအလားအလာကောင်းတဲ့အခွင့်အရေးတရဖဲလို့ကျွန်တော်မြင်တယ်လေ။ဒါကြောင့်မို့လို့ကျွန်တော်ဒီချက်ကိုဟိုအစိုးရဘက်ကသူတွေကစီးပွားရေးကဏ္ဍမှာပါဝင်နေတဲ့သူတွေအားလုံးကိုသိစေချင်တယ်လေ
။စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုစေမဲ့နိုင်ငံသားယင်းနှိမ့်မြုံနံသူတွေတိုင်းပြည်အတွင်းဝင်ရောက်လာရေးအတွက်မှာခိုင်မာတဲ့ယင်းနှိမ့်မြုံနံမှုဆိုင်ရာဥပဒေတွေအတူတကျရှိနေတာယင်းနှိမ့်မြုံနံသူတွေစိုးရင်စရာမလိုတဲ့အခြေခံအဆောက်အအုံတွေရှိနေတာတွေအပြင်သက်ဆိုင်ရာကဏ္ဍအသီးသီးအတွက်မြန်မာနိုင်ငံကကျွမ်းကျင်လှုပ်သားတွေအဆင်သင့်ရှိနေဖို့လည်းလိုအပ်ကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်ခင
်ဗျ။ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းတွေမှာစောင့်မျှော်နားဆင်နိုင်ပါတယ်။တောတာရှင်များရှင်လာမယ့်အင်္ဂါနေ့ညတဲ့လေလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ရအောင်ပ
ါ။ရရှိမှာခင်ဒီပြည်သူစေုံတွေမှာလူနာတွေကိုစေကုသဝန်ဆောင်မှုကောင်းကောင်းမပေးနိုင်တဲ့အပေါ်မှာဝေဖန်ပြောဆိုချက်တွေရှိသလိုပဲတစ်ဖက်မှာတော့ဒီအစိုးရစေုံတွေမှာစေဝါစေပစ္စည်းမလုံလောက်တာဆရာဝန်သူနာပြုတွေအတွက်လောက်ခလာစားကအစအကျိုးခံစားခွင့်တွေအားနည်းတာတွေရှိနေပြန်ပါတယ်။ လူလူကျမကြီးအတွက်အခြေခံကြတဲ့ပြည်သူစေယုံစေကံတွေအတွက်ဘာရီများလိုအပ်ချက်ရှိနေပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းတည်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမယ့်သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တကူကြိုတင်ပေးဖို့ထားမယ်ဆိုရင်ဓာတ်ရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးဖို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
မနက်ဖြန်အင်္ဂါညဓာတ်ရိုက်လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။online ပေါ်ကကိုယ့်ရဲ့လှုပ်ရှားမှုတွေကိုခြေအားခံထောက်လှမ်းလို့မရအောင်သုံးကြတဲ့ virtual private network VPN app တွေကဘလောက်လုံခြုံပါသလဲရွေးချယ်စရာများတဲ့ VPN app တွေကနေဘလို့အချက်တွေကိုအတိအကျစဉ်းစားသင့်တယ်လဲဆိုတာကိုတော့မဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်
VPN app တွေကိုတရုတ်နိုင်ငံက Apple App Store မှာပေးမရောက်တော့တဲ့ကိစ္စ Apple CEO Tim Cook ကပြန်ဖြေရှင်းခဲ့ရတယ်เนาะကိုသားညို
ရှင်းအောင်ပေါ့ဗျ Internet ဆက်စားဖြတ်တဲ့တရုတ်ဆူရကတ်တက်တဲ့အချိန် Apple ကလိုက်လုတာကိုအတော်လေးဝေဖန်ခံခဲ့ရတာကိုမဆုမြတ်မောင်အဲဒါကြောင့်မလို့ဒီ Apple CEO Tim Cook ကတရုတ်ဆူရရဲ့ယက်တီချက်ကိုသဘောမတူပေမဲ့ Apple ကုမ္ပဏီကလုပ်ငန်းတွေရှိတဲ့နိုင်ငံတွေရဲ့ဥပဒေအတိုင်းလိုက်နာတဲ့အနေနဲ့လုပ်တာပါလို့ခြေပပြောခဲ့ရတာပေါ့
အစိုးရပိတ်ထားတဲ့ website တွေစီကိုခြေရမကျန်အောင်လို့ဖြတ်ကျော်သွားနိုင်တဲ့ virtual private network VPN သီးသန့်ကွန်ရက်တွေကိုတရုတ်မှာသုံးခွင့်ရချင်လို့ရှိရင်တီထွင်သူတွေအနေနဲ့အစိုးရစီမှာမှတ်ပုံတင်ပြီးတော့မှခွင့်ပြုချက်ယူရမယ်လို့တရုတ်အစိုးရကသတ်မှတ်ခဲ့တာအဲ့ဒီနောက်တော့တရုတ်နိုင်ငံတွေက Apple App Store မှာရောင်းနေတဲ့ VPN app တွေကို Apple ကဖယ်ရှားခဲ့တာပဲရှင
့် Internet ကိုလွတ်လွတ်လပ်လပ်သုံးနိုင်တယ်ဆိုတာလူခွင့်ရေးတစ်ခုဖြစ်တာမို့လို့အခွင့်အရေးချိုးဖောက်ရာရောက်တဲ့ Internet ပိတ်ပင်မှုတွေဖြစ်အောင်လို့အဘကလုတ်တာကအချိုးအမြတ်ကိုရှည်တန်းတင်တာလားဆိုပြီးတော့ VPN app တွေဖန်တီးတဲ့ကုမ္ပဏီတွေကမေးခွန်းထုတ်ခဲ့ကြတယ်မဟုတ်လားဗျ
Internet ကန့်သက်ပိတ်ပင်မှုဘိုင်းမှာနာမည်ကြီးတဲ့တရုတ်နိုင်ငံမှာ VPN ကွန်ရက်တွေကိုလုံးဝကြီးပိတ်ပစ်လိုက်တာမျိုးတော့မဟုတ်ပြန်ဘူးဥမာတရုတ်နိုင်ငံနဲ့ကနိုင်ငံတကာလုပ်ငန်းကြီးတွေထဲမှာ VPN ကွန်ရက်တွေကိုတရားဝင်သုံးနေကြတော့မယ်အဲ့လိုသုံးနိုင်ဖို့လဲဒီတရုတ်အစိုးရစီကံတွေအတိုင်းလိုက်လုပ်ထားမှာပေါ့လေတရုတ်အစိုးရဘက်ကလုပ်ငန်းကြီးတွေထက်ကိုစောစောပြောသလိုပဲဒီ VPN ကွန်ရက် app တွေကိုကိုယ်ပိုင် smartphone တွေထဲထည့်ပြီးသုံးနေကြတဲ့တဦးတယောက်ချင်းကိုတင်းကျပ်လိုက်တာလို့လေလာသူတွေကတော့ပြောတယ်ကိုသားညုံရဲ့
ရုရှားမှာလည်းအစိုးရပိတ်ထားတဲ့ website တွေဝင်မကြည့်နိုင်အောင်လို့ VPN ကွန်ရက် app တွေကို2019နိုဝင်ဘာတရနေ့ကစပြီးတော့မသုံးရဆိုတဲ့ဥပဒေကိုသမ္မတပူတင်ကလက်တလောကပဲလက်မှတ်ထိုးပြဋ္ဌာန်းလိုက်ပြီးဗျ
တကယ်တော့ VPN app တွေကိုစောစောကပြောတဲ့ internet sensor လုပ်တဲ့နိုင်ငံမျိုးတွေမှာမှသုံးတာမဟုတ်ကြဘူးကိုသားညုံကို internet လုံခြုံရေးအတွက်အခုအမေရိကန်မှာတော့အသုံးများလာကြတယ်တဲ့ Washington Post သတင်းစာစောင်းပါးထဲမှာရေးထားတာလေကိုရဲ့ online ပေါ်ကလှုပ်ရှားမှုတွေကိုသူများခြေရာခံလို့မရအောင်လို့ထောင်လန်းလို့မရအောင်လို့တတိထားတဲ့သူမျိုးတွေကကို့အတွက်ပဲသီးသန့် internet ကွန်ရက်လို့ဖြစ်နေတဲ့ဒီ VPN app တွေကိုအသုံးများလာကြတယ်တဲ့
ကိုယ်ပိုင် internet ကွန်ရက်တစ်ခုလို့ဖြစ်တဲ့ VPN ကွန်ရက်တွေကိုသုံးလို့ရှိရင်ကိုယ့်ရဲ့ computer နဲ့ကိုသွားခြင်းတဲ့ website တွေကြား data ပေးဖို့ရယူတာကိုကြားကဖြတ်ပြီးတော့ထောက်လန်းလို့မရအောင်လို့အကာအကွယ်ပေးနိုင်တာကိုဗျကြားဆာဗာကတဆင့်ခံပြီးတော့သွားတာဆိုတဲ့အတွက်နောက်ရောက်ခံလိုက်နိုင်မှုကလည်းမလွယ်ဘူးလေ
VPN app software တွေသုံးတာဘလောက်လုံးကြုံတယ်လဲဆိုရင်တော့ VPN သီးသန့်ကွန်ရက်တွေက proxy server သုံးတဲ့သဘောမျိုးဆင်တူဖြစ်ပေမဲ့ VPN ကွန်ရက်ထဲမှာဆိုလို့ရှိရင်ကိုသားညုံဆော့ဆော့ပြောသလိုပဲကိုပေးဖို့ရယူတဲ့အချက်အလက်တွေကိုဂျားကနေပြီးတော့ခိုးဝင်ဖြတ်ယူလို့မရဘူးအဲဒါကြောင့်ဘဏ်လုပ်ငန်းဝန်ဆောင်မှုတို့အတင်းစားမခံနိုင်တဲ့စီးပွားရေးလုပ်ငန်းကိစ္စတို့အတွက်ကိုစိတ်ချရတယ်နောက်ပြီးတော့ကိုဘဲကနေပြီးတော့ internet သုံးနေတယ်လဲဆိုတာခြေရာကောက်ဖို့ခက်တော့ online ပေါ်မှာဒီကိုရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ပြီးတော့ကြော်ညာတဲ့ online ကြော်ညာတွေကိုလည်းတားနိုင်တယ်နောက်တချို့ online ရုပ်ရှင်တွေ series တွေဆိုလို့ရှိရင်တခြားနိုင်ငံမှာပြနေပေမဲ့လည်းကိုနေတဲ့နိုင်ငံမှာမပြသေးဘူးမလားအဲ့လိုမျိုးဆိုလို့ရှိရင်လည်း VPN app တွေကိုသုံးပြီးတော့ကြော်ခွကြည့်လို့ရတယ
်သဘောတရားအရတော့ VPN ကွန်ရက်သုံးလို့ရှိရင်ဂျားကနေပြီးတော့ထိုးဖောက်တိုက်ခိုက်တာတို့ဂျားဖောက်ခိုးယူတာတို့လုပ်လို့မရအောင်လို့လုံခြုံရေးကိုလုပ်ထားတာပါဒါပေမဲ့လည်း malware virus ဝင်နေတဲ့ computer မျိုးကနေပြီးတော့ VPN ကိုသုံးနေဆိုရင်တော့မလုံခြုံနိုင်ဘူးဆိုတော့ကို T3 နည်းပညာမဂ္ဂဇင်းစောင်းမားထဲမှာထောက်ပြထားပါတယ်VPN ကွန်ရက် app တွေနဲ့ဆိုရင်တော့ internet ကိုလွတ်လွတ်လပ်လပ်သုံးနိုင်တယ်ဆိုပေမဲ့ online ပေါ်မှာလုံးဝခြေရာဖျောက်ထားနိုင်တာမျိုးတော့မဟုတ်ဘူးတဲ့အဲဒီဆောင်းမမှာဒီ VPN ကွန်ရက်တွေကိုလိုက်ကာတွေနဲ့ဥပမာပေးတယ်ဗျလိုက်ကာပိတ်ထားလို့ရှိရင်ကိုယ့်အိမ်ကိုသူများတွေချောင်းကြီးလို့မရနိုင်ပေမဲ့က ကိုယ်ရင်တစ်ခုလုံးမမြင်အောင်ကွယ်ပေးနိုင်တာမဟုတ်ဘူးလို့ရှင်းပြထားတယ်မဆုမမွေ။
ဘလောက်ပဲလုံခြုံတယ်လို့ပြောပေမဲ့ဒီ VPN ကွန်ရက်သုံးတဲ့သူတွေရဲ့ data အသွာလာမှတ်တမ်းကိုအစိုးရတွေကတောင်းတယ်ဆိုလို့ရှိရင်တော့ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကဥပဒေအရမပေးမဖြစ်ပေးကြရမှာပါ။ဒါပေမဲ့သဘောတရားအရဆိုရင်တော့ internet ကိုစိတ်ချလက်ချလွတ်လွတ်လပ်လပ်သုံးနိုင်တယ်။ပထဝီအနေအထားအရပိတ်ထားတာတွေကိုကြော်ကြည့်လို့ရတယ်။နောက်စီးပွားရေးလုပ်ငန်းတွေဆိုလို့ရှိရင်လည်းကြားဖြတ်ခိုးယူတဲ့ဂျန်ကနေပြီးတော့ရှောင်နိုင်ပါတယ်။ဒါပေမဲ့လည်း online ပေါ်မှာကိုယ်သုံးနေတာကိုလုံးဝမသိအောင်တော့အစဖြောက်လို့မရဘူးဆိုတဲ့သဘောပေါ်ရှင်။
ဒါနဲ့ဒီငွေပေးဝယ်စရာမလိုတဲ့ VPN app တွေလည်းအများကြီးပဲမရှိမှမဟုတ်။တစ်နှစ်ကိုဒေါ်လာ60လောက်ကစပေးရတဲ့ VPN ကွန်ရက်ဝန်ဆောင်မှုတွေကလည်းမနည်းဘူးနော်
။အပျော်သဘော internet သုံးတာမျိုးဆိုလို့ရှိရင်တော့အခမဲ့ VPN app software တွေသုံးတာတိတ်ကိစ္စမရှိပါဘူး။တခုရှိတာပေါ့လုံခြုံစိတ်ချရမှုဘိုင်းနဲ့အရေးသွေးဘိုင်းကတော့ကောင်းကျင်မှာကောင်းပါလိမ့်မယ်။အရေးကြီးတဲ့ကိစ္စအတွက်သုံးမယ်ဆိုရင်တော့အဖိုးခါပေးရတဲ့ VPN ဝန်ဆောင်မှုတွေကပို့ပြီးတော့စိတ်ချရမယ်ထင်ပါတယ
်။ဝန်ဆောင်ကပေးတာကိုရွေးမယ်ဆိုရင်ဘာကိုကြည့်ပြီးတော့ရွေးရမလဲဗျ။ကျွန်တော်ပြောသလိုပဲအများကြီးဆိုတော့ဘယ်ဟာကကောင်းတယ်ဆိုတာဘယ်လိုသိမလဲမဆွမ်းမွေ
။နီးပညာကျွမ်းကျင်သူတွေကတော့ Virtual Private Network VPN app တွေကိုရွေးမယ်ဆိုလို့ရှိရင်ဈေးကိုအဓိကမချိပါနဲ့တဲ့။ရေရှည်ဝန်ဆောင်မှုယူမယ်ဆိုရင်ဈေးလျှော့ပေးတတ်ကြတာမဟုတ်လို့ဈေးသက်သာတာကိုရှေ့တန်းတင်မရွေးနဲ့တဲ့။အရေးကြီးတာကဒီတစ်ချိန်ထဲမှာ line ပဲနှစ်ခုသုံးနိုင်မလဲ။ကိုကဘယ်လိုလုံခြုံရေးအဆင့်မျိုးတွေကိုသုံးချင်တယ်လဲ။ကိုချိတ်ဆက်မဲ့နေရာမှာသူတို့ရဲ့ server ရှိသလား။ကိုသုံးတဲ့မှတ်တမ်းတွေကိုဘယ်အတိုင်းအတာထိဘလောက်ကြာတဲ့အထိသူတို့ကမှတ်ထားမှလဲဆိုတာမျိုးတွေကိုအဓိကကြည့်ပြီးတော့မှ VPN app တွေကိုရွေးပါလို့ကျွမ်းကျင်သူတွေကအကြံပြုကြပါတယ်ရှင
်။ကိုသားညိုအစီအစဉ်တင်ဆက်တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မရေးတန်တာကျော်အစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပတ်ဝန်းကျင်ပါစေဒီတစ်ပတ်တက်တန်ရောင်သတင်းလောက်မှာတော့နိုင်ငံသားအတိုင်းပြည်တစ်ခုမှာပထမဦးဆုံးပြသတဲ့ကိုရီးယားရုပ်ရှင်ကားကြီးအထူးပွဲပြီးတော့ Taylor Swift ဘာကြောင့်များတရားစွဲခံရတာပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွက်တာတွေကိုပြောပြပေးသွားပါမယ
်အဆုံးဂျုံကြီး
We would like to welcome our beautiful translator, Song Im, on stage.
တောင်ကိုရီးယားမှာဒီနေ့တွေရသည့်ထွက်တဲ့ရုပ်ရှင်ကားကြီးဖြစ်တဲ့ The Battleship Island ရုပ်ရှင်ကားအထူးပွဲကိုတော့အဆင့်ကူနိုင်ငံမှာဩဂုတ်လ၈ရက်နေ့ကကျင်းပခဲ့ပြီးတော့ဒါဟာတောင်ကိုရီးယားနိုင်ငံပြင်ပနိုင်ငံသားတိုင်းပြည်တစ်ခုမှာပထမဆုံးကျင်းပတဲ့ Premier အထူးပွဲဖြစ်ပါတယ်။ဒီပွဲကိုတက်ရောက်တဲ့ရုပ်ရှင်အဖွဲ့သားတွေနဲ့ Director တွေထဲမှာတော့အထူးခေါင်းဆောင်သရုပ်ဆောင်တွေဖြစ်တဲ့ Hong Jong-min, Seo Ji-sup, Song Joong-ki နဲ့ Director Roseon Wan တို့ကဒီအထူးပွဲမဆခင်မှာမီဒီယာနဲ့တွေ့ဆုံပြီးတော့ဒီဇာတ်ကားနဲ့ပတ်သက်လို့ရှင်းပြသွားခဲ့ပါတယ်။အဲ့ကျွန်းရဲ့တမိုင်းစိုးအကြောင်းကြားသိရပြီးတဲ့နောက်မှာဒီရုပ်ရှင်ကိုရိုက်ဖို့စိတ်ကူးရမိတယ်ဒါရိုက်တာတို့ကပြောပါရဲ့
그이미지에일단영화를만드는창작자로서
မူရင်းနာမည်ဟာစီမာလို့ခေါ်ပြီးတော့ Battleship Island စစ်သင်္ဘောကျွန်းလို့လည်းလူသိများတဲ့ကျွန်းကတကယ်ကိုပဲဂျပန်စစ်သင်္ဘောတည်ရန်ရှိတာပါဒုတိယကမ္ဘာစစ်တုန်းကကိုရီးယားနယ်ပယ်တွေကိုဒီကျွန်းကိုခေါ်လာပြီးတော့အဓမ္မအလုတ်ခိုင်းစေခဲ့ကြသလိုမြေအောက်ကြောင်ရည်တွေတွင်းတွေမှာလည်းသူတို့အလုတ်လုတ်ခဲ့ကြရပါတယ်2015ခုနှစ်မှာတော့ဒီကျွန်းကိုကမ္ဘာအမွေအနှစ်ရေမြေအဖြစ်နဲ့သတ်မှတ်ခဲ့ပြီးတော့အခုခါမှာတော့1960ပြည့်လွန်1980ပြည့်လွန်တွေကပိတ်သွားခဲ့တဲ့ကြောင်မီးသွေးတွင်းဟောင်းတွေနေရာအနှံ့တွေ့ရတာပါမင်းတော်ဟောင်းကဒီကားကတော်တော်ကိုခက်ခက်ခဲရိုက်ခဲ့ရတဲ့ရုပ်ရှင်ဖြစ်တယ်လို့ပြောပါတယ
်어쨌든공간이주는그구남도라는그공간이주는어떤
စွန့်စားခန်းတွေကတော်တော်ကိုခက်ခက်ခဲခဲလှုပ်ယူရတဲ့အခန်းတွေဖြစ်ပြီးတော့တမင်းငယ်လေးကိုအကာအကွယ်ပေးနေတဲ့ဖခင်တယောက်နေရာကတရုပ်ဆောင်ရတာကလည်းတကယ်ကိုထိထိခိုက်ခိုက်ပျော်ဝင်ခံစားခဲ့ရပါတယ်လို့ပြောပါတယ်မင်းသားဆောင်ကိုတည်တင်းတော့တွေကမကြခင်မင်းသမီးဆောင်ဟိကိုနဲ့လက်ထက်မဲ့မင်္ဂလာပွဲအကြောင်းမေးကြပြီသူတို့နှစ်ယောက်အတူတွဲပြီးရုပ်ရှင်ရိုက်မလားလို့မေးခဲ့ပါတယ်သူကတော့နှစ်ယောက်အတူတွဲပြီးရုပ်ရှင်ရိုက်ဖို့ဆိုတာခက်လိမ့်မယ်လို့ပြောသွားပါတယ်ဒီ The Battleship Island ရုပ်ရှင်ကားကိုတော့အစိမ်ကူနိုင်ငံမှာဩဂုတ်လ18ရက်နေ့မှာစတင်ပြသမှာဖြစ်ပါတယ်ရုပ်ရှင်အဖွဲ့သားတွေကဩဂုတ်လ9ရက်နေ့မှာတော့မလေးရှားနိုင်ငံကိုခီးဆက်သွားခဲ့ပါတယ်ရှင် American pop star Taylor Swift ကို American radio DJ တယောက်တရားစွဲထားတဲ့အမှုကို ဩဂုတ်လ 9 ရက်နေ့ကပဲ Denver မြို့မှာစပြီးတော့ကြားနာပြီဖြစ်ပါတယ်။ 2003 ခုနှစ်ကဂီတဖျော်ဖြေပွဲအတွက်ပရိသတ်တွေနဲ့တွေ့ဆုံပွဲမှာ Taylor Swift ကိုအဲ့ဒီ DJ က ဟုတ်ကိုင်းဒီကိုင်းလုတ်ခဲ့တယ်လို့တိုင်ခံရလို့သူအလုတ်ကနေပြုတ်သွားခဲ့တာကိုမကျေနပ်ဘဲနဲ့ပြန်ပြီးတော့တရားဆွဲတာဖြစ်ပါတယ်။ဒီအမှုကို 9 ရက်ကြာကြားနာမှာဖြစ်ပါတယ်။ဒီဂျေဒေးဗစ်မူလာကတေလာဆွစ်တင်မားကိုကိုင်းခဲ့တယ်လို့တေလာဆွစ်ကပြောပါတယ်။မူလာကတော့ဒါဟာမတရားဆွဆွဲခံရတာဖြစ်ပြီးတော့အလုတ်ကနေတမင်သက်သက်မတရားဖြုတ်ပစ်ခံရတာလို့ပြောပါတယ်။တေလာဆွစ်ရှေ့နေကတော့ Mr. Mulaha ပတ်စံလိုခြင်းပြီးတော့နာမည်ကြီးခြင်းလို့အခုလိုမျိုးတရားဆွဲတာလို့ပြောပါတယ်။ Taylor Swift ကလည်းသူ့ကိုကိုရီးလက်ရောက်ကျူးလွန်မှုနဲ့ပြန်ပြီးတော့တရားဆွဲထားတာပါ။နှစ်ယောက်တွဲတက်ပုံရိုက်ခံတော့ကအဲ့လိုလှုပ်ခဲတာဖြစ်တယ်။တမင်တကာရည်ရွယ်ချက်ရှိရှိနဲ့လှုပ်တာမတော်တဆအထိမိသွားတာမဟုတ်ဘူးလုံးဝကိုသေးကြပါတယ်လို့လည်း Taylor Swift ကတော့တရင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတရင်လောကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ခြင်းနဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
မယေသနာကျော်အစီအစဉ်တင်ဆက်တဲ့တတ်တန်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့အစီအစဉ်မှာတော့လူငယ်သတင်းသမားမတ်ထထခိုင်ရဲ့ယုံကြည်ရာကိုနားဆင်ရမှာဖြစ်ပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီရန်ကုန်မြို့ပြင်ဒီတောင်တုံကျွဲ့နေရာနေဝဲဟိုလဲအဲဟိုတကုံတက်ကတူကနေပဲရတယ်ဝဲရပြီးတော့မှဒီ journalist လောကတွေကိုစပြီးရောက်တာပေါ့နော်အခုလက်ရှိမှာတော့ထပ်တို့အဲ့ BBC Media အရှင်က လူငယ် ရေဒီယို အစီအစဉ်မှာ လုပ်တယ်ဆိုတော့လူငယ်တွေနဲ့အများအားဖြန့်တွေ့နေရတယ်ဆိုလိုတာကလူငယ် ရေဒီယို အစီအစဉ် လုပ်တဲ့အတွက်ဟိုအထူးသဖြင့်အိတ်ကြီးလက်ကလူငယ်တွေနဲ့အများအားဖြန့်တွေ့ပြီးတော့မှသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေနောက်သူတို့ပတ်ဝန်းကျင်ဘာတွေကောင်းမှုလုပ်နေလဲဆိုတဲ့ဟာတွေကို အများကြီးကမေးမြန်းနေရတဲ့အတွက်လူငယ်တွေနဲ့တစ်ချိန်လုံးထိတွေ့နေရတယ်။အဲ့ဒီအတွက်ကလူငယ်တွေမှာဘာအခက်အခဲရှိလဲဆိုတာသိသွားတယ်။ဥပမာဆိုပါစို့ဈေးလက်ကလူငယ်တွေဆိုရင်ဟိုသတင်းချက်လက်ရတာအရင်အားနေတယ်။ဆိုတော့သူတို့တစ်ခုသင်တန်းနေပါတယ်ရန်ကုန်မှာရှိနေတော့မှသူတို့တွေမသိနိုင်ဘူး။အဲ့လိုမျိုးအခက်အခဲတွေသူတို့ရှေ့သွားတွေ့ရတာပေါ့နော်။သူတို့ရန်ကုန်လာပြီးသင်တန်းနေပါလာတက်နေတော့မှ အဲ့ဒါပါလဲဆိုတော့ community reporting လို့ခေါ်တယ်။ကိုယ်ရက်ရွာဒေသမှာရှိတဲ့ပြဿနာတွေကိုကိုယ်ကိုယ်တိုင်ထက်လက်တွေကိုသတင်းထဏာတွေပေးပို့တာပေါ့။အဲ့ဒါဆိုလူငယ်တွေကပါဖြစ်လာလဲဆိုတော့သူတို့ရက်ရွာမှာဘာတွေအခက်အခဲဖြစ်နေလဲ။နောက်အစိုးရတာဝန်ရှိသူတွေကိုဘယ်လိုမျိုးပြောရမလဲဆိုတဲ့ဟာတွေသူတို့ရပါတယ်။ဥပမာတစ်ခုဆိုရင် PR တိုင်းမှာအဲ့လုတ်ခဲ့တဲ့ရက်ရွာအခြေပြုသတင်းပေးပို့တဲ့ဟာဆိုရင်ရွာမှာသူကအင်ဖော်တွေဒီမြို့ပေါ်တက်ပြီးမှအိမ်အကူလုတ်တဲ့ကောင်မလေးတွေရှိတယ်။အဲ့ကောင်မလေးတွေကအဆင်မပြေလို့သူ့ရွာကိုသူပြန်ရောက်နေတယ်။အစမပြေဘူးဆိုတော့မှထမင်းနေဆိုရင်အေးခဲနေရာကြီးကျွေးရတာတို့တစ်ခါတည်းထမင်းမကျွေးပဲထားတာတို့အဲ့လိုမျိုးအိမ်ရှင်တွေကအဲ့လိုမျိုးဆက်ဆံခံရတဲ့အတွက်မပြော်ပဲနဲ့ကိုယ့်ရောက်ကိုပြန်ရောက်ပြီးတော့မှရွာရဲ့လက်အလုပ်ကိုပဲလက်လုပ်ကိုင်းလုပ်ကိုပဲလုပ်ကိုပြန်ရောက်တဲ့လူငယ်တွေရှိတယ်။တချို့လူငယ်တွေကလည်းအိမ်ရှင်ကအဆင်ပြေတယ်။အဆင်ပြေတဲ့သူကခေါက်ခေါက်ခါခါပြန်လိုက်သွားလိုက်အိမ်ရှင်စီပြန်လိုက်ရွာကိုလာလေလိုက်အဲ့လိုမျိုးအဆင်ပြေတဲ့လူတွေလည်းရှိတယ်။ရှိတော့သူကအဲ့အကြောင်းကိုအစီအစဉ်လုပ်ချင်တယ်လို့ပြောတယ်။ပြောတော့ထက်တော့ကနေမှသူတို့ကိုအဲ့ဘယ်လိုမျိုးအစီအစဉ်လုပ်ရလဲဗာလဲညာလဲဆိုတော့တင်ပေးပြီးတော့မှသူကိုယ်တိုင်အဲ့သူ့ရွာလူကြီးကိုတခြားမေးမြန်းပြီးတော့မှဒီချက်တို့ပြန်ပြီးမှအစီအစဉ်တွေပြန်ပေးပို့တာပေါ့နော်အဲ့မှာဗာတွေ့ရလဲဆိုတော့ဒီအစီအစဉ်လုပ်တဲ့ကောင်မလေးတွေဒီအေရီတိုင်းမှာနေတယ်ရူးရူးတမ်းတဲ့လူငယ်ပဲဖြစ်တယ်ဆိုပေမဲ့သူ့ပတ်ဝန်းကျင်မှာရှိတဲ့အခက်အခဲပြဿနာတွေကိုသူကိုယ်တိုင်တခြားလုပ်ပြီးတော့မှဒီရူးရူးအစီအစဉ်ကိုပေးပို့ရတဲ့အဲ့အခက်ပြဿနာတွေကဒီအစိုးရတာဝန်ရှိသူတွေရောသူတို့နားထဲကိုပြန်ပြီးမှကြားရတာပေါ့လေအဲ့လိုကြားရတဲ့အတွက်သူရွာအတွက်လည်းအကျိုးရှိရဲ့နောက်ပြီးတော့သူ့အတွက်လည်းငါလည်းလုံနိုင်တာပဲဆိုတဲ့ဟာမျိုးရတာပေါ့လေဆက်ဆိုရင်လည်းဒီရန်ကုန်ရဲ့တကယ်မြို့ပြင်ကနေကြီးလာတယ်ကြီးလာတဲ့အတွက်အဲ့မြို့ပြင်ပတ်ဝန်းကျင်မှာလူငယ်တွေဘယ်လိုမျိုးနေကြထိုင်ကြလဲ သူတို့ရဲ့အလုပ်ကိုင်ခွင်လန်းတဲ့ပတ်သက်ပြီးဘယ်လောက်ခက်ခဲကြလဲဒါယူကိုကသင်ယူမျက်စိနဲ့မြင်နေရတယ်။ဘာပို့ပြီးမှခံစားရလဲဆိုဘာပို့ပြီးလှုပ်ချင်နေလဲဆိုတော့သူတို့တွေတိကျပို့ပြီးမှလူငယ်တွေရဲ့အတန်တိကျပို့ပြီးကြက်ကြက်လောင်လောင်ထွက်လာအောင်လို့ဟိုလှုပ်မယ်ဆိုပြီးမှစိတ်ထဲမှာနှုတ်ကိုယ်တွေကရှိပြီးသားဒီတန်းနောက်ဆက်လှုပ်ထဲကဘာဖြစ်လို့သူတို့တွေကအဲ့လိုမပြောရဲမဆိုရဲဖြစ်ရလဲပေါ့လေ။နောက်လူကြီးရက်ွက်လူကြီးနေပြီးဆိုရင်တော့မှတစ်ချိန်လုံးယူကျိုးပြီးမှအဲ့လိုမျိုးနေနေရတဲ့ဟာကြီးကအစင်မပြောကိုကိုကလည်းအဲ့လိုနေရာကနေကြီးလာတယ်။နောက်ကြီးလက်ဒီမှာလည်းဒီလိုမျိုးဒီမပြောရဲမဆိုရဲလူငယ်လေးတွေရှိတယ်ဆိုတော့ဒါတွေကိုတိချက်ပို့ပြီးမှလူငယ်အတန်ကြားပြီးသူတို့ရဲ့ရွာလေးတွေပို့ပြီးမှအဆင်ပြေအောင်ဖြည့်လျှောက်ပြီးထက်ရက်ဒီအလုပ်ကိုင်းနောက်ကြကိုလုံနေတဲ့ရေဒီယိုအစီအစဉ်ကိုအသုံးပြုပြီးမှသူတို့တွေကိုပို့ပြီးတွန်းအားပေးသွားဖို့ပဲဟဲ့ပြောနေတာလေ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေးဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာညချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 Joe ကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းကနေပြီးတော့အခုထုတ်လွှင့်ပေးခဲ့တဲ့ရေဒီယိုအစီအစဉ်တွေကိုအစီအစဉ်ပြီးပြင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါရရှင်။မနေ့ပြန်အင်္ဂါမနေ့ခင်းထုတ်လွှင့်ပေးမယ့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေဖန်ယူနားဆင်နိုင်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ၊သုတဆုံတွေ၊အမေရိကန်တခွင်နဲ့မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါရရှင်။စီစဉ်နေမကြခင်အဆုံးသက်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့မှာဖြစ်တဲ့လူဗျူလူမျိုးရေးဝါဒီတွေရဲ့စုဝေးပွဲမှာအကြမ်းဖက်ရုံးရင်းစံကတ်ဖြစ်တဲ့အခြေအနေဟာအကြမ်းဖက်ဝါဒရဲ့အတိတ်ပဲဖွင့်ဆိုခြင်းနဲ့ကပ်ညီတယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကပြောပါတယ်တံပြန်ဆန္ဒပြတဲ့လူအုပ်ထဲကိုကားနဲ့မောင်းဝင်တိုက်တာဟာအမုန်းတရားနဲ့တည်ယူသံအစွဲတွေကြောင့်ဖြစ်လာရတဲ့ရာဇဝတ်ကြောင်းလှုပ်ရဖြစ်တယ်လို့ HR McMaster က ABC ရုပ်သံသတင်းဌာနနဲ့မနေ့တနင်္ဂနွေနေ့တွေ့ဆုံမိမြတ်ကမှပြောဆိုပါတယ်။စနေနေ့ကကားနဲ့ဝင်တိုက်တဲ့ဖြစ်ရကြောင်းအသက်32နှစ်အရွယ်အမျိုးသမီးတေဆုံးခဲ့ရပါတယ်။တခြားလူ19ယောက်ဒဏ်ရာရသလိုရုံးရင်ဆံကအခြေအနေကိုကောင်းကင်ကနေစောင့်ကြည့်နေတဲ့ဗာဂျီးနီးယားပြည်နယ်ရဲတပ်ဖွဲ့ဝင်တစ်ဖက်ကလည်းရဟရင်ပြက်ကြတာကြောင့်တေဆုံးခဲ့ရပါတယ်။ကိုရီးယားကျွန်းဆယ်မှာတတ်ဒုံခွင်းဒုံစစ်နဲ့အပြည့်အဝချထားနိုင်ရေးအတွက်လှုပ်ထုံးလုံနီဆိုင်ရာကိစ္စရာတချို့ကိုအမေရိကန်နဲ့တောင်ကိုရီးယားတို့ဆောင်ရွက်နေတယ်လို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးကပြောဆိုလိုက်ပါတယ်။အမေရိကန်စစ်ဦးစီးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုဒန်ဖော့ဒ်ကသတင်းထောက်တွေကိုအခုလိုပြောတာပါ။ဆိုလ်မြို့တော်မှာဒီကနေ့တနင်္လာနေ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံလာမှလည်းတတ်ဒုံခွင်းဒုံစစ်နဲ့အပြည့်အဝချထားရေးအချိန်ကာလသတ်မှတ်ချက်နဲ့ပတ်သက်လို့တော့အသေးစိတ်ဆွေးနွေးကြတာမရှိဘူးလို့ဗိုလ်ချုပ်ကြီးကပြောဆိုသွားပါတယ်။ကုလသမဂ္ဂဘက်ကဒီလအစောပိုင်းမှာချမှတ်လိုက်တဲ့မြောက်ကိုရီးယားပေါ်တန်းခတ်ပိတ်ဆို့မှုတဲ့အရာမြောက်ကိုရီးယားရဲ့ချောက်မီးသွေးတန်ရိုင်းနဲ့တခြားထုတ်ခုံတွေတင်သွင်းမှုကိုတားမြစ်လိုက်တဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့တနင်္လာနေ့မှာကြေညာလိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်။တနင်္လာနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသံဖန့်အင်ဂျင်နီယာကတော့ Vitek Zonyek ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့ခင်းမှာထုတ်လွှင့်ပေးမယ် VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 49 50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.